Welcome to the Voice of America in Burmese.
မင်္ဂလာပြည့်ဝတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်မေလ20ရက်တောက်ချာနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့တောက်ချာမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့မနက်ခင်းထုတ်လွှင့်ပေးမယ်မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့လက်နက်ချယူကရိန်းစစ်သား1930ရှိကြောင်းရုရှားကကြေညာလိုက်ပါတယ်ယူကရိန်းအတွက်ဒေါ်လာဘီလီယံ40အကူအညီပေးဖို့အမေရိကန်ကွန်ဂရက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးရုပ်သံတင်ဆက်သူတွေအနေနဲ့မျက်နှာဖုံးတွေဝတ်ဖို့တာလီဘန်အဖွဲ့ကအမိန့်ထုတ်ပြန်လိုက်ပါတယ်။အဲဒီနောက်သတင်းပေးဖို့ချက်တွေနဲ့စူးစီးတင်ပြချက်တွေကိုလည်းဆက်လက်ထုတ်လွှင့်ပေးပါမယ်။အဲဒီထဲကကြားရမှာတခုကတော့
နော်နာမတိတ်ပွင့်ဒီနာမတိတ်ပွင့်ဖိုင်နေတယ်ဆိုတာလည်းရောကိုယ့်ရဲ့အသက်အန္တရာယ်ဆိုရင်တည်းအတွက်မတော်ပြနေရမယ်အဲ့လိုမတော်ပြနေကိုယ့်ရဲ့စောက်ဝဲနေတဲ့ခက်ခဲဖိုင်လာမယ်ဒါကြောင့်မလို့
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်တပ်တော် AA တို့အကြားနှစ်ဖက်တင်းမာမှုတွေဖြစ်နေတဲ့အပေါ်ရခိုင်ပြည်သူတွေစိုးရိမ်မှုဖြစ်ပေါ်နေတဲ့အကြောင်းသတင်းပေးဖို့ချက်မှာကြားကြရမှာပါအဲ့ဒီနောက်အပတ်စဉ်ကဏ္ဍတွေမှာတော့မြမအရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာတွေကိုလည်းထုတ်လွှင့်တင်ဆက်ပေးပါမယ်ကဲအခုတော့ဒီကနေ့နောက်ဆုံးရထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကျွန်တော်ကပြောပြပေးကြပါမယ
်။ယူကရိန်းနိုင်ငံမာရီယိုပိုစိတ်ကမ်းမြို့ကရုရှားတပ်တွေအဝိုင်းခံနေရတဲ့အဇော့စတာတပ်မဏိစစ်ရုံတွေကယူကရိန်းစစ်သားနောက်ထပ်ရာနဲ့ချီးပြီးလက်နက်ချခဲ့တဲ့အတွက်ဒီသတင်းပတ်ထဲမှာလက်နက်ချသူစုစုပေါင်း1930ရှိသွားပြီလို့ရုရှားကာကွယ်ဝန်ကြီးဌာနကကြေညာပရင်းနေမှာပြောပါတယ်။တမနီဆက်ယုံကနေရုရှားတပ်တွေကိုခုခံနေတဲ့ယူကရိန်းတပ်သားတွေလက်နက်ချတာကို ICRC နိုင်ငံတကာချက်ချင်ညီအဖွဲ့ကအင်ကာနေကစတင်စည်ရင်ပြုစုနေတာဖြစ်ပြီးချက်တပရင်းနေမှာလည်းဆက်ပြီးလှုပ်ဆောင်နေတယ်လို့ပြောပါတယ်။ဒီစစ်တုံ့ပန်းတွေကိုထိမ့်သိမ့်တဲ့နေရာစီကို ICRC ကနေပို့ပေးတာမဟုတ်ဘဲတဦးချင်းရဲ့အမီမိုးရဲနဲ့အနီးဆက်ဆုံးဆွေမျိုးလိုကိုကြီးအချက်လက်ပုံစံဖြစ်စည်ရင်တွေကိုပြုစုပေးတာသာဖြစ်ပြီးဒါဟာအဖမ်းခံရသူတွေကိုသူတို့ရဲ့ဆွေမျိုးမိသင်္ဃာတွေအဆက်အသွယ်လုပ်နိုင်မှုဖြစ်ကြောင်းပြောပါတယ်။အခုလိုလက်နက်ချတဲ့ယူကရိန်းစစ်သားအရေးအတွက်နဲ့ပတ်သက်ပြီးရုရှားရဲ့သတင်းထုတ်ပြန်မှုကိုယူကရိန်းအာဏာပိုင်တွေကတော့အတိမပြုသေးပါဘူး။ဒီစစ်တုံ့ပန်းတွေကိုအရက်သားတွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုကင်းတွေမှာပါဝင်ပတ်သက်မှုရှိမရှိစုံစမ်းစစ်ဆေးမှာဖြစ်ကြောင်းရုရှားစုံစမ်းရေးဌာနကပြောကြားနေချိန်မှာပဲယူကရိန်းဘက်ကတော့သူတို့ကိုအကျဉ်းသားလဲလှယ်ရေးအစီအစဉ်နဲ့ပြန်ပြီးခေါ်ယူနိုင်မှုအတွက်မျှော်လင့်နေတာပါ။ဆွီဒင်နဲ့ဖင်လန်နိုင်ငံတွေ NATO စစ်မဟာမိတ်အဖွဲ့ရဲ့ဝင်မောင်ကို American သမ္မတဂျိုးဘိုင်ဒန်ကလှိုက်လဲစွာကြိုဆိုလိုက်ပါတယ်
။ Sweden and Finland have strong democratic institutions, strong militaries, and strong and transparent economies.
ဆွီဒင်နဲ့ဖင်လန်တို့ဟာခိုင်မာတဲ့ဒီမိုကရေစီဖွဲ့စည်းတောင့်တင်းတဲ့စင်အားနဲ့ပွင့်လင်းမြင်သာတဲ့စီးပွားရေးရှိသလိုအမန်တရားကဘာလဲဆိုတာကိုသိတဲ့ခိုင်မာတဲ့စိတ်ဓာတ်လည်းရှိပါတယ်သူတို့ဟာ NATO အဖွဲ့ဝင်ဖြစ်ဖို့အတွက်လိုအပ်ချက်တိုင်းနဲ့ပြည့်မီတဲ့နိုင်ငံတွေဖြစ်ပါတယ်လို့ကျက်သဘရင်းနေတမရအင်ဗျူမှာဆွီဒင်ဝန်ကြီးချုပ်မက်ဂဒလနာအန်ဒါဆန်ဖင်လန်တမရဆော်လီနင်နစ်စတိုရိုနဲ့အတူပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာတမရဘိုင်ဒန်ကပြောဆိုလိုက်တာပါ NATO အဖွဲ့ဝင်လျှောက်လော်တွေကိုအမေရိကန်လွှတ်တော်ကိုတင်သွင်းมาဖြစ်ပြီးလွှတ်တော်ကလည်းအ мян ချထားပေးမယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်ဒါဟာရုရှားရဲ့အနောက်မြောက်ဘက်နေဆက်ကဲ့ရမှာရှိတဲ့ဥရောပရဲ့ခေတ်အမီဆုံးစစ်တပ်ရှိတဲ့နိုင်ငံနှစ်နိုင်ငံ NATO အဖွဲ့တွေကိုရောက်လာတာလည်းဖြစ်ပါတယ်။ NATO အတွင်းမှချုပ် Jens Stoltenberg ကလည်းဆွီဒင်နဲ့ဖင်လန်နှစ်နိုင်ငံကိုတခြား NATO အဖွဲ့ဝင်29နိုင်ငံကလည်းတညီတညွတ်တဲ့သဘောတူကြောင်းပြောကြားခဲ့တာပါ။အဖွဲ့ဝင်တူရကီနိုင်ငံကသာတူရကီအစိုးရကိုတိုက်ခိုက်နေတဲ့ကတ်စ်လူမျိုးတွေကိုအားပေးကူညီပြီးတူရကီပေါ်ပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်ထားတဲ့ဆိုရဲဆွဆွဲချက်နဲ့ဖင်လန်နဲ့ဆွီဒင်တို့ကို NATO အဖွဲ့မှာလက်မခံဖို့အတွက်ကန့်ကွက်နေတာဖြစ်ပါတယ်။ဖင်လန်နဲ့ဆွီဒင်တို့ NATO မှာဝင်ဖို့လျှောက်လွှာတင်လိုက်တာစီးအိတ်ခေတ်နောက်ပိုင်းဆယ်စုနှစ်ပေါင်းများစွာဂျာနီနိုင်ငံတွေအဖြစ်နဲ့ရပ်တည်လာတာကိုတိတိတသာပြောင်းလဲလိုက်တာလည်းဖြစ်ပါတယ်။ယူကရိန်းကိုနောက်ထပ်အကူအညီဖြစ်တဲ့ဒေါ်လာဘီလီယံ40ထပ်ပြီးပေးဖို့ American အထက်လွှတ်တော်ကချက်တပရီနေမှာတခဲနဲ့အတည်ပြုပေးခဲ့ပြီးသမ္မတအတည်ပြုလက်မှတ်ရေးထိုးဖို့ပါတင်သွင်းလိုက်ပြီးဖြစ်ပါတယ်။အခုချထားပေးမယ့်ရန်ပုံငွေဟာ ရုရှားရဲ့ကျူးကျော်မှုကိုခုခံတွန်းလှန်နေတဲ့ယူကရိန်းအတွက်လာမယ့်5လလောက်ထိအဆင်ပြေအောင်ပံ့ပိုးပေးဖို့အတွက်ရည်ရွယ်တာဖြစ်ပါတယ်။ဒီငွေနဲ့ဆက်လက်နဲ့ပစ္စည်းတွေ၊လေ့ကျင့်ရေးနဲ့လက်နက်တွေအပြင်လူသားစာနာမှုအကူအညီအတွက်ဘီလီယံနဲ့ချီချထားပေးတာဖြစ်ပြီးဒီထက်မှ3လတာဖြစ်ပွားနေတဲ့စစ်ပွဲကြောင့်ကမ္ဘာတလွှားစန်းနေရိတ်ခါရှားပါးမှုပြဿနာဆိုင်ရာအကူအညီပေးဖို့ပါပါဝင်ပါတယ်။အခုပေးရတဲ့အထောက်အကူဟာယူကရိန်းကိုအမေရိကန်ကအရင်ဆုံးကပေးရထားတဲ့ပစ္စည်းကိရိယာတွေနဲ့ပတ်သက်ပြီးထပ်မံဖြည့်တင်းပေးဖို့ဖြစ်တယ်လို့ယူကရိန်းအစိုးရကအကူအညီပေးနေတဲ့တခြားနိုင်ငံတွေအတွက်ငွေကြေးအကူအညီပေးဖို့ပါဝင်ပါတယ်။ရုရှားနိုင်ငံဟာအစိုးရကိုယ်တိုင်အကြမ်းဖက်ဝါဒကိုကမကထလို့ပံ့ပိုးနေတဲ့နိုင်ငံတစ်ခုဖြစ်နေအမေရိကန်အစိုးရကတည်ဝင်သတ်မှတ်ဖို့အမေရိကန်ပါတီကြီးနှစ်စလုံးကလွှတ်တော်အမတ်တွေကသမ္မတဂျိုးဘိုင်ဒန်အစိုးရကိုတိုးပြီးဖိအားပေးနေကြပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ရုရှားကိုအမေရိကန်လွှတ်တော်ကပြစ်ဒဏ်ပေးဖို့ဆင်အားထက်သန်နေချိန်မှာပဲရုရှားဆိုဟာအကြမ်းဖက်ဝါဒကိုပံ့ပိုးတဲ့နိုင်ငံအဖြစ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကသတ်မှတ်ပေးဖို့အတွက်တိုက်တွန်းခဲ့ကြတာပ
ါ။ဒီအမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ524 kHz 12.13 MHz ไลโดมิเตอร์40กิโลเฮิรตซ์ขอนเล่ติดตรงหน้าไลโดมิเตอร์51กิโลเฮิรตซ์5805เนี่ยไลแลมิเตอร์190กิโลเฮิรตซ์1505โลกันนี่ทุ่งเล่นไปได้บาเลยရှင
် VOA อเมริกันตางาตะเรนนี่โกเสร็จทุ่งเล่นไปได้บาเลยอเมริกันตํารายะมณีกาสัตเตเนอาชคีเซนมามหาเมฐฤเนี่ยโปโมอาภิภีตะยุกโกอธิกตะเรนสกาป้าโบရှိနေပါတယ်သမ္မတဂျိုးဘိုင်ဒန်အနေနဲ့တောင်ကိုရီးယားနဲ့ဂျပန်ကို6ရက်ကြာခီစတင်ရမှာယူကရိန်းစစ်ပွဲမှာရုရှားအာအင်ကုန်ခန်းလာတာကိုပြပြီးတရုတ်ကိုလည်းထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်ပြင်မှာအလားတူမဖြစ်စေဖို့သတိပေးနိုင်တယ်လို့အမေရိကန်အရာရှိတွေကဆိုပါတယ်သမ္မတဘိုင်ဒန်ရဲ့အမျိုးသားလုံခြုံရေးအကြံပေးအရာရှိဂျိတ်ဆူလီဗန်ကအခုအာရှခီးစဉ်ထဲမှာသမ္မတအနေနဲ့ရုရှားကျူးကျော်စစ်ဆန့်ကျင်ရေးလွတ်လပ်တဲ့ကမ္ဘာကိုချက်ချင်းဦးဆောင်ပေးနိုင်ခဲ့တယ်လို့အာရှမှာလည်းအလားတူလုပ်ပေးနိုင်တာကိုပြမှာပါလို့ဆိုပါတယ်သမ္မတဘိုင်ဒန်အနေနဲ့တောင်ကိုရီးယားသမ္မတသစ်ယွန်ဆောက်ကျိုနဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတို့နဲ့တွေ့ပြီးမဟာမိတ်ဆက်ဆံရေးပုံမနဲ့ဆိုင်အောင်ဆွေးနွေးဖို့ရှိနေပါတယ်အာဖဂန်နစ္စတန်နိုင်ငံကရုံးမြင့်တန်ကြာဌာနတွေမှအစည်းအဝေးတင်ဆက်သူအမျိုးသမီးတွေမျက်နှာဖုံးဝှက်ပြီးထုတ်လင့်ဖို့အာနာယတာလီဘန်အဖွဲ့ကဂျာတာပရီနေကအမိန့်ထုတ်လိုက်ပါတယ်။တာလီဘန်တွေလက်ထက်မှာအမျိုးသမီးအခွင့်အရေးတွေကန့်သတ်ခံရတဲ့အပေါ်နိုင်ငံတကာကဝေဖန်တန်တွေထွက်ပေါ်နေတဲ့ကြားကပဲအမိန့်သစ်ထုတ်ပြန်လိုက်တာပါ။အမိန့်နဲ့ပတ်သက်လို့ပြန်လည်ဆွေးနွေးခွင့်မရှိကြောင်းဝန်ကြီးဌာနတာဝန်ရှိသူတွေကပြောထားတယ်လို့လည်းတိုလိုအာဖဂန်ရုပ်သံသတင်းဌာနကပြောပါတယ်။အမျိုးသမီးတွေရုံးမြင့်တန်ကြားမှာအစည်းအဝေးတင်ဆက်တဲ့အခါမျက်နှာဖုံးဝှက်ထားဖို့အမိန့်သစ်မှာညွှန်ကြားထားတယ်လို့လဲတိုလိုမီဒီယာက Twitter မှာရေးသားထားပါတယ်မြို့တော်ကပူးရှိအတန်လွင့်မီဒီယာတွေကအမျိုးသမီးဝန်ထမ်းတွေအနေနဲ့မျက်နှာဖုံးမဝှက်ရင်သတင်းကြေညာခွင့်မပြုတဲ့အကြောင်းဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Akif Sadiq က VOA ကိုအတည်ပြုပါတယ်တာလီဘန်တို့ရဲ့အမိန့်ဟာအမျိုးသမီးတွေရဲ့အခွင့်အရေးတွေကိုထပ်မံချိုးဖောက်လိုက်တဲ့လောက်ရအဖြစ်ဝေဖန်လိုက်ကြပါတယ်ဒီအမိန့်ဟာအမျိုးသမီးတွေရဲ့လွတ်လပ်စွာဖော်ပြခွင့်ကိုချိုးဖောက်ယုံတာမကအကြအာယုံနဲ့အမြင်အာယုံချိုးတဲ့သူတွေကိုနှုတ်အမှုရာကိုကြည်ပြီးတရင်အချက်လက်ရရှိနိုင်မှုကိုလည်းပိတ်ပင်လိုက်တာဖြစ်ကြောင်းနိုင်ငံတကာလူ့ကွင်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကဟဲတာဘားက Twitter လူမှုကွန်ရက်မှာရေးသားထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာစားအုံးစီထုတ်လုပ်မှုနဲ့ဈေးနှုန်းတွေတိုးတက်မှုရှိလာတာကြောင့်တလကြာပြည်ပပို့ခွင့်ပိတ်ထားတာကိုရုတ်သိမ်းမဲ့အကြောင်းကြာတာပရင်းတွေကကြေညာလိုက်ပါတယ်။တနင်္လာနေ့မှာပြည်ပတင်ပို့မှုတွေပြန်ဆမယ်လို့လဲသမရဂျိုကိုဝီဒိုဒိုကပြောပါတယ်။ကမ္ဘာစာအုပ်စီ85ရာခိုင်နှုန်းထုတ်လုပ်နေတဲ့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေမှာစာအုပ်စီထုတ်လုပ်မှုဟာပြည်တွင်းစီးပွားရေးမှာလည်းအဓိကနေရာယူထားပါတယ်။ကမ္ဘာနေကြာစီထက်ဝက်လောက်ထုတ်လုပ်ပေးနေတဲ့ယူကရိန်းနိုင်ငံကို25ရာခိုင်နှုန်းလောက်ထုတ်လုပ်တဲ့ရုရှားကကျူးကျော်တိုက်ခိုက်ခဲ့ရာကမ္ဘာတစ်လွှာစားသုံးစီဈေးကွက်ရိုက်ခတ်မှုတွေရှိလာပါတယ်။ကုန်ပစ္စည်းပြတ်လတ်မှုနဲ့ကုန်စည်နှုန်းကြီးမှုတွေကိုထိန်းချုပ်ဖို့အင်ဒိုနီးရှားကပြည်ပတည်ပို့မှုတားမြစ်လိုက်ပြီးတဲ့နောက်စားအုပ်စီဈေးနှုန်းတွေဟာလည်း200ရာခိုင်နှုန်းဈေးတက်သွားပါတယ်။အစိုးရကသတ်မှတ်ထားတဲ့ဈေးနှုန်းအထိရော့ကျတဲ့အခါပြည်ပတည်ပို့မှုတားမြစ်ချက်ကိုရုတ်သိမ်းဖို့စီစဉ်ခဲ့ပေမဲ့အခုချိန်ထိတော့ညှိမှန်းထားတဲ့အထိမရောက်သေးကြောင်းလဲအင်ဒိုနီးရှားသမ္မတကပြောပါတယ်။ မြန်မာနိုင်ငံပြည်နယ်နဲ့တိုင်းတချို့မှာဒီတစ်ပတ်ထဲလေပြင်းတိုက်မိုးကြီးနိုင်တယ်လို့မိုးလေဝသနဲ့ဇလဗီရဌာနကသတိပေးထားပါတယ်။မေလ19ရက်နေ့ကနေ23ရက်နေ့အထိကပ်ပလီပင်လယ်ပြင်ဘင်္ဂလားပင်လယ်ော်အရှေ့တောင်ပိုင်းနဲ့အရှေ့လယ်ပိုင်းတို့မှာမုတ်တုံလေအားပိုအားကောင်းလာနိုင်တာကြောင့်မြန်မာနိုင်ငံပြည်နယ်နဲ့တိုင်းတချို့မှာဒီတစ်ပတ်ထဲလေပြင်းတိုက်မိုးကြီးနိုင်တယ်လို့မိုးလေဝသနဲ့ဇလဗီရဌာနကသတိပေးထားပါတယ်။မေလ19ရက်နေ့ကနေ23ရက်နေ့အထိကပ်ပလီပင်လယ်ပြင်ဘင်္ဂလားပင်လယ်ော်အရှေ့တောင်ပိုင်းနဲ့အရှေ့အလယ်ပိုင်းတို့မှာမုတ်တုံလေအားပိုအားကောင်းလာနိုင်တာကြောင့်ရန်ကုန်ပဲခူးအေရော်ဒီတနင်္သာရီရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာမိုးကြီးလေပြင်းတိုက်တာတွေဖြစ်နိုင်တယ်လို့မိုးလေဝသနဲ့ဇလဗီရဌာနညွှန်ကြားရေးမှူးဦးလာထွန်းကပြောပါတယ
်မုတ်တုံလေအားကောင်းတော့လေပြင်းတိုက်တယ်မိုးကြီးပဲဆိုတော့ညားမယ်ပေါ့
မြဝကျွန်းပေါ်မௌဒမကွေမွန်တနင်္သာရီကံဦးရန်တလျှောက်နဲ့ကန်းလွန်ပင်လယ်ပြင်တို့မှာလဲမိုးတက်လေပြင်းကြပြီးလှိုင်းအမြင့်၉ဘီကနေ၁၇ဘီအထိရှိနိုင်တယ်လို့ခန့်မှန်းထားပါတယ်။ရခိုင်ကံဦးရန်တလျှောက်နဲ့ကန်းလွန်ပင်လယ်ပြင်မှာလဲမိုးတက်လေပြင်းကြနိုင်ပြီးလှိုင်းအမြင့်၅ဘီကနေ၇ဘီအထိရှိနိုင်တယ်လို့သတိပေးထားပါတယ်။ကုန်းမြင့်ဒေသတွေမှာနေထိုင်သူတွေအနေနဲ့မြေပြိုနိုင်တဲ့အန္တရာယ်အပြင်မြင့်ငယ်ချောင်းငယ်အနီးနေထိုင်သူတွေလည်းရေကြီးရေရှမ်းမဲ့အန္တရာယ်သတိထားသင့်တယ်လို့ဦးလာထွန်းကပြောပါတယ်ဒီကနေ့တောက်ကြမနေ့ကင်းထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးတက်နဲ့ကျွန်တော်ခင်မောင်စုမင်းတို့ကပြောပြပေးတာပါ VOA American တန်ရဲ့တောက်ကြာနေမနေ့ကင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါဗျာ။အခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်စုစည်းတင်ပြချက်တွေကိုထုတ်လွှင့်ပေးပါမယ်။ပထမဆုံးအနေနဲ့ရခိုင်ပြည်နယ်ရဲ့ရှေးဟောင်းမြို့တော်တစ်ခုဖြစ်တဲ့မြောက်ဦးမြို့မှာမနေ့ညပိုင်းကတနပ်ပစ်တံတွေကြားခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။နှစ်ဖက်စည်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာအခုလိုတနပ်တံတွေထွက်ပေါ်လာတာနဲ့ပတ်သက်ပြီးတိုက်ပွဲတွေဖြစ်ပွားလာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။ဒီအကြောင်းပြည်စုံရန်ကုန်ကပေးပို့တဲ့သတင်းကိုကိုလွင်ငင်းချန်းကပြောပြပါမယ်
။စစ်တမ်းခံခဲ့ရတဲ့မြောက်ဦးတဝိုက်မှာတနက်တန်တွေတိတ်ဆိတ်နေကြတာနှစ်နှစ်ကျော်ကြာခဲ့ပြီးတဲ့နောက်အခုလိုမြောက်ဦးမြို့ပေါ်မှာတနက်တန်တွေပြန်ကြားလာခဲ့တာပါ။အေးအေးရခိုင်တပ်ဖွဲ့ထိန်းချုပ်ရာရခိုင်ဒေသမှာစစ်ကောင်စီတပ်တွေလှုပ်ရှားမှုတိုးလာတာကြောင့်ထိတိုက်တွေ့မှုတွေပြန်ဖြစ်နိုင်တယ်လို့အေးအေးခေါင်းဆောင်ပိုင်းကသတိပေးပြောဆိုနေတယ်လို့မကြသေးခင်ကလည်းအေအေခေါင်းဆောင်တွေနဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ခေါင်းဆောင်တွေအွန်လိုင်းပေါ်ကတဆင့်တွေ့ဆုံခဲ့တာရှိပါတယ်။မေလ19ရက်နေ့ဒီကနေ့လုပ်တဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲမှာလည်းရခိုင်မှာပြည်ထနာတွေထတ်တက်လာရင်တက်မတော်ကိုအဆိုးမဆိုပါနဲ့ဆိုပြီးပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောသွားပါတယ်။ဒီလိုအပြန်အလှန်တင်းမာနေချိန်မှာပဲမနေ့ည9နာရီဝန်းကျင်လောက်မှာမြောက်ဦးမြို့တောင်ဘက်ပိုင်းမှာတနက်တန်တွေကြားရတာကြောင့်တိုက်ပွဲဖြစ်ပွားမှာကိုဒေသခံတွေစိုးရိမ်နေကြတယ်လို့မြောက်ဦးမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးထွန်းတာစိန်ကပြောပါတယ
်မြောက်ဦးမြို့ရဲ့တောင်ဖက်ဒီအပိုင်းလောက်ကနေပြီးတော့တနတ်တန်တွေကြားရတယ်လို့မြို့ခံတွေကပြောကြတယ်အဲ့ဒီအပေါ်မှာဒီကျွန်တော်တို့က2020ရွေးကောက်ပွဲပြီးပြီးနောက်ပိုင်းမှာဒီတနတ်တန်မကြားရတာဗောနော်အခုဆိုရင်2020နေ့ဆိုတော့ကျွန်တော်တို့ဒီနှစ်နှစ်ကျော်နှစ်နှစ်လောက်တော့ကြာတော့ပြီပေါ့နော်ဆိုတော့ဒီနှစ်နှစ်ကျော်ကြာပြီးမှအခုကဒီမြို့ခံတွေအနေနဲ့တနတ်တန်နဲ့ပို့ထွက်လာတယ်အဲ့ဒီအပေါ်မှာဒီမြို့ခံတွေကတော်တော်လေးစိုးရင်ကြောင်းကြကြတာကိုတွေ့မြင်နေရတယ
်မြောက်ဦးမြို့ပေါ်နေထိုင်သူတူဖြစ်တဲ့ဒေါ်ညိုမီထွန်းကလည်းမနေ့ကတနတ်ပြစ်တန်တွေကြားရတာကြောင့်တိုက်ပွဲဖြစ်ပွားမှာကိုစိုးရိမ်နေပါတယ်တိုက်ပွဲဖြစ်လာရင်လမ်းပန်းဆက်သွယ်ရေးနဲ့စားဝတ်နေရေးအဆင်မပြေတော့တယ်လို့အသက်အန္တရာယ်လည်းစိုးရိမ်မိတယ်လို့ဒေါ်ညိုမီထွန်းကပြောပါတယ
်။သူတိုက်ပွဲတွေဖိလာမှာကိုစိုးရိမ်တာပေါ့။ဘာဖြစ်လို့လဲဆိုတော့တိုက်ပွဲတွေဖိလာရင်သူကရော်ဒီနဲ့မိုးတွေကိုတော့လမ်းပန်းဆက်တွေအခက်ခဲတွေဖြစ်တော့မယ်။အဲ့လိုအခက်ခဲတွေဖြစ်ရင်ဘာလို့တွေကလည်းမိုးလာပြီး0အမှားတွေလည်းဆိုရင်ပိုပြီးအဆင်မပြေဘူး။အော်နာမတိတ်ပွတီနာမတိတ်ပွဖိုင်နေတယ်ဆိုတာနဲ့ရောကိုရဲ့အသက်အန်တွေကဆိုရင်တဲ့အတွက်မတော်ပြနေရမယ်အဲ့လိုမတော်ပြနေကိုရဲ့စောဝဲနေတဲ့အခက်ခဲဖိုင်လာမယ်ဒါကြောင့်မလို့တိတ်ပွဖိုင်မှာကိုကြောက်တယ
်ရခိုင်ပြည်နယ်မှာရခိုင်လက်နက်ကင်အေအေတပ်ဖွဲ့နဲ့မြန်မာစစ်တပ်အကြားနားလည်မှုနဲ့အပြစ်ရထားတာအခုဆိုရင်နှစ်နှစ်နီးပါးရှိလာနေပေမဲ့လည်းတိုက်ပွဲတွေကြောင့်ထွက်ပြေးလာရတဲ့စစ်ဘေးဒုက္ခတဲ့8000နီးပါးဟာအခုချိန်ထိနေရမပြောင်းနိုင်သေးပါဘူးလက်ရှိမှာလည်းအေအေတပ်ဖွဲ့နဲ့မြန်မာစစ်တပ်အကြားနှစ်ဖက်တင်းမာမှုတွေမြင့်တက်လာနေတာကြောင့်တိုက်ပွဲတွေပြန်ဖြစ်မှာကိုစိုးရိမ်မှုတွေတိုးလာနေပါတယ်။ကုံစင်းနှုံးတွေတက်ပြီးပ ို့ကုံတွင်းကုံတွေခက်ခဲနေချိန်မှာတိုက်ပွဲဖြစ်လာခဲ့ရင်ပြည်သူတွေပို့ပြီးအခက်တွေ့နိုင်တယ်လို့လည်းမြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းဦးထွန်းသာစိန်ကပြောပါတယ
်။ကုံစဲနှုံးတွေလည်းမြင့်တက်နေတယ်။ပြီးတော့ပြည်မကနေပြီးတော့ကုံစဲစလေစီးဆဲမှုန်းတွေကလည်းသိပ်မဖြောင့်ဘူးပေါ့နော်။အဲ့ဒီအပေါ်မှာမင်းဖို့ဆောင်သုံးပြစ်စဲကအစားဒီပြစ်စဲအကုန်လုံးဟာဒီမြေဈေးနှုံးတွေကအဆမတန်မြင့်တက်နေတယ်။တကယ်လို့များတိုက်ပွဲဖြစ်လာလို့ရှိရင်အဓိကဒုက္ခရောက်မဲ့သူတွေကတော့ပြည်သူလူထုပါပဲ
။အေးအေးရခိုင်ဖွဲ့ရဲ့တရားစီရင်ရေးနဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုမြန်မာစစ်တပ်ဘက်ကဝင်ရောက်နှောက်ယှက်နေတာဒေသခံတွေကိုအေးအေးနဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးစစ်ဆေးနေတာတွေကြောင့်အေးအေးနဲ့စစ်တပ်အကြားတိမာမှုတွေရှိလာတာပါ။ဒါကြောင့်လည်းအချိန်မီွေးတိုက်ပွဲတွေပြန်ဖြစ်လာနိုင်တယ်ဆိုပြီးပြည်သူတွေသတိထားသွားလာကြဖို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းကလည်းအေအေဖွဲ့ဘက်ကသတိပေးထားတာရှိပါတယ်မြန်မာစစ်ကောင်စီအကြီးအကဲကတော့အခုနှစ်ကိုငိမ့်ညာရေးနှစ်အဖြစ်သတ်မှတ်ပြီးငိမ့်ညာရေးရအောင်သူကိုယ်တိုင်တိုင်းရင်းသားလက်နက်ကင်ခေါင်းဆောင်တွေနဲ့တွေ့ဆုံမယ်လို့ကမ်းလှမ်းထားပါတယ်ဒီကမ်းလှမ်းချက်အပေါ်အေအေဘက်ကတရားဝင်တုံ့ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ
ရခိုင်ပြည်နယ်ဘက်ကနေစစ်ကောင်စီရဲ့ငိမ့်ညာရေးဆွေးနွေးပွဲအကြောင်းပြောပြပါမယ်ဒီကနေ့စတင်မဲ့ငိမ့်ညာရေးဆွေးနွေးပွဲမှာတရင်သားလက်နက်ကင်အဖွဲ့တွေရဲ့လူလားချက်တွေအပေါ်မှာစစ်ဆန်ညှိနှိုင်းပြီးရလက်ထွက်ပေါ်လာဖို့ရည်ရွယ်ထားကြောင်းစစ်ကောင်စီရဲ့ပြောခွင့်ရကပြောပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတစ်နှစ်ကျော်အကြာလက်နက်ကင်ပြည်ပကတွေအကြာကျင်းပမဲ့ဆွေးနွေးပွဲကိုတရင်သားလက်နက်ကင်အဖွဲ့တချို့ကတော့မတက်ဖို့ဆုံးဖြတ်ထားပါတယ်စစ်အာဏာသိမ်းပြီးနောက်ပိုင်းပထမဆုံးအကြိမ်ကျင်းပမဲ့ဆွေးနွေးပွဲမှာဘယ်လိုစိန်ခေါ်မှုတွေအလားအလာတွေရှိနိုင်ပါသလဲဆိုတာအခက်အခဲတွေရဲ့အမြင်ကိုကိုဝင်းမင်းကစူးစီးပြောပြပေးထားပါတယ်
ဟုတ်ကဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းချွန်းက
ထပ်ပြီးပြောကြတာနိုင်ငံတော်စင်မအုပ်ချုပ်ရေးကောင်စီဥဒ္ဒါတမတော်ကာကွယ်ဦးကြီးစုံအနေနဲ့အာမခန္ဓာဒီဆွေးနွေးပွဲမှာရလက်တစ်ခုထွက်လာအောင်ဆွေးနွေးမယ်လို့ပြောထားပြီးဖြစ်ပါတယ
်အဲ့ဒီတော့အခုလိုရလက်ထွက်လာနိုင်ခြင်းပေါ်မြမအရေးလေးလာသူဦးရဲထွန်းက
ကျွန်တော်ထင်တယ်တော်တော်ခက်မယ်ထင်တယ်ဟို NCA ထိုးထားပြီးသားအဖွဲ့တွေနဲ့ကတော့တိတ်ပြီးတော့ခက်ခဲရင်မရှိတော့ဘူးသူတို့ကရွေးကောက်ပွဲအပီးကိုစောင့်မှာရွေးကောက်ပွဲအပီးမှာပေါ်လာတဲ့အစိုးရမှာဆိုလို့ရှိရင်လေ NLD ကိုပါရွေးကောက်ပွဲမှာဝင်ပြိုင်စေချင်တယ်ဆိုတာမျိုးပေါ့နော်အဲအဲ့လိုမျိုးထုတ်ပြောတာမျိုးလည်းရှိကောင်းရှိနိုင်တာပေါ့နော်ဒီ NCA လက်မှတ်မထိုးထားတဲ့အဖွဲ့တွေအနေနဲ့ကတော့သူတို့တင်ပြလာမဲ့ကိစ္စတွေကအခု2008နဲ့တိတ်ဆန်းကျင်နေရင်တော့အသက်ပြန်ရေးဖို့အတိဖြစ်ကောင်းဖြစ်နိုင်တယ်အဲ့ဒါအထူးသဖြင့်တော့အဲ့ဒီထဲမှာအင်အားကြီးတဲ့ UWSA ပေါ့နော် UWSA ကိုတက်ကနာဆာကကနေပြီးတော့ရအောင်ညှိနိုင်မလားဆိုတော့ပြဿနာကအရေးကြီးလိမ့်မယ်လို့ကျွန်တော်ကတော့ယူဆတယ်သူတို့ပြည်နယ်ပေးဖို့ပေါ့နော်ဝါဆိုရင်ပြည်နယ်ဆင်တန်းလိုချင်တယ
်ဒါပေမဲ့မျောလင်းချက်ရှိပုံကိုလည်းပြည်သူပါတီဥက္ကဋ္ဌနဲ့ငြိမ်းချမ်းဆွေးနွေးပွဲတွေမှာအရင်ပါဝင်လေးရှိတဲ့ဦးကိုကိုကြီးက
ဟိုအဓိကကတော့ထူးခြားတာကအဲတက်ချုပ်ကသူကိုယ်တိုင်တွေ့ဆုံဆွေးနွေးမယ်လို့ကန့်လန့်နေ။နောက်ဒီမတိုင်ခင်မှာပြည်တော်စုနေမှာကြိုတင်စည်းကမ်းကန့်သက်ချက်မထားဘဲနဲ့လွတ်လွတ်လပ်လပ်ဆွေးနွေးနိုင်တယ်လို့ပြောတာဟာဟိုအရင်ကဆွေးနွေးပွဲပုံစံနေနဲ့ခွဲထွက်လာတယ်လို့မြင်တယ်။အဲ့တော့တစ်ဖက်ကလည်းပဲတမတော်အပါအဝင်ဒီဘက်က EO တွေမှာရောနိုင်ငံရေးပါတီအသီးသီးမှာရောအကြက်တဲအားလုံးမှာရှိနေတဲ့အချိန်မှာဒါကအခွင့်အလန်းဖြစ်နေအသုံးချနိုင်မယ်ဆိုရင်ဒီကနေပြီးတော့ထွက်ပေါက်တစ်ခုတော့ရနိုင်လိမ့်မယ်လို့ကျွန်တော်တို့ညွှန်လင့်တယ်ပေါ့နော
်အခုလိုညွှန်လင့်နိုင်ဖို့အတွက်ဦးရဲထွန်းကလည်းအခုလိုအကြံပြုပါတယ
်တကယ်တမ်းဒီကောင်းမွန်မွန်ချောချောမွေ့မွေ့ဖြစ်ဖို့ဆိုလို့ရှိရင်ဒီတိုင်းသားတွေတင်ပြတဲ့အချက်တွေကနော်ဘယ်အချက်ဘယ်အချက်တွေကတော့ဖြင့်ဖက်ဒရယ်နဲ့ညီညွတ်တယ်ဖက်ဒရယ်ဘောင်ထဲမှာရှိတဲ့အတွက်ကြောင့်မလို့တက်မတော်အနေနဲ့တော့ကန့်ကွက်စရာအကြောင်းမရှိဘူးကျွန်တော်တို့တကယ်လို့ဖွဲ့စည်းပုံအခြေခံဥပဒေကိုအသစ်ပြန်ရေးဆွဲဖို့အခြေအနေအခွင့်အကာပေးတယ်ဆိုရင်လည်းအသစ်ပြန်ရေးဆွဲပေးနိုင်တယ်ဆိုတာမျိုးဂတိပေးရင်တော့တော်တော်လေးအဆင်ပြေသွားနိုင်တာပေါ့အဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့တက်ကတော့သဘောတူတယ်ဒါပေမဲ့နောင်ရွေးကောက်ပွဲနဲ့တက်လာတဲ့အစိုးရရဲ့သဘောထားနဲ့လွတ်တော်ထဲမှာ85ရာခိုင်နှုန်းကျော်ထောက်ခံမဲ့ရဖို့အတွက်အဲ့ဒီနောင်တက်လာမဲ့အစိုးရရဲ့သဘောထားနဲ့လည်းဆိုင်တယ်လို့အဲ့လိုဆွေးနွေးရင်တော့တောင်မတင်ရေမကျဖြစ်မှာပေါ့နော်အေအေတွေအနေနဲ့က Now Delame Soyaga Ekan Pio Pikayan or Baby Dan at the Borajan 2-9, and Eddie Pikayan or Time Theja Ubono.
အဲ့ဆိုတော့ဒါဒီလိုလဲအတွေ့အကြုံရှိခဲ့တာဟုတ်ဒီနေရာမှာခုကိုကြီးကလည်းမြန်မာနိုင်ငံရဲ့အဓိကပြဿနာကြီးနှစ်ခုဖြစ်တဲ့ဒီမိုကရေစီရေးနဲ့ဖက်ဒရယ်ရေးပေါ့နော်ဒီနှစ်ခုစလုံးနဲ့ပတ်သက်တဲ့အခြေခံသဘောတူညီချက်တွေရခဲ့မယ်ဆိုရင်ကျွန်တော်တို့ဟိုနိုင်ငံရေးပုံစံတည်တစ်ခုအလားအလာကောင်းတစ်ခုပေါ်ထွက်လာမယ်လို့ကျွန်တော်ကတော့မျှော်လင့်တယ်အဲ့တော့ဒီမိုကရေစီရေး
ပြောနိုင်ရင်လူလူယုံကြည်မှုပါတက်လာမယ်လို့ကျွန်တော်တို့မြင်တယ်ပြီးတော့ဖက်ဒရယ်ကိုဥတီတဲ့အခြေခံတွေပေါ့ပြည်ပြောင်းလဲမှုတွေသဘောတူညီချက်လည်းရမယ်အာဆီယံအထူးကိုယ်စားလှယ်ကဲ့သို့ဒီဒေတာတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ပါဝင်မှုပါကျွန်တော်ထိစပ်နိုင်မယ်ဆိုရင်မြန်မာနိုင်ငံရဲ့ဒီနိုင်ငံရေးတင်းမာမှုနဲ့ဒီပဋိပက္ခတွေအကြံဖက်မှုတွေကနေပြီးတော့
ပေါ့ထွက်နိုင်တဲ့လမ်းစာတစ်ခုပေါ်လာနိုင်တယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်အဲ့တော့နိုင်ငံရေးနည်းလမ်းပိတ်ပါပြီဆိုရင်တော့စည်ရင်းနည်းလမ်းတွေပြန်ပြီးတော့အားကောင်းလာမယ်ဒီကာလာကြီးကဘလောက်ကြာရှည်မလဲကျွန်တော်တို့လည်းဆိုရင်အလားတူတခြားသုံးသက်သူတွေကလည်းအခုတစ်ခေါက်ဆွေးနွေးပွဲတွေတိုးတက်မှုမရှိရင်နောက်တစ်ခေါက်ဆွေးနွေးပွဲဖြစ်ဖို့အားနေသွားပြီတိုက်ပွဲတွေပိုပြင်းထန်လာဖ င်းတွေလုပ်ပြီးရွာတွေကိုမီးရှို့နေတာကြောင့်မေလအတွင်းကျေးရွာပေါင်း9ရွာကနေအိမ်2000ဝန်းကျင်လောက်မီးလောင်ပြကြပြီးရွာသားတောင်းနေချပြီးဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့ဒေသတွင်းဒုက္ခသည်တွေကိုအကူအညီပေးနေတဲ့အဖွဲ့အစည်းတွေကပူရဲစင်ပြုစုထားပါတယ်မိုးရာသီရောက်တော့မှမလို့စစ်ပြေးဒုက္ခသည်တွေအတွက်အခက်အခဲတွေပိုရှိလာနိုင်တယ်လို့အဲ့ဒီအကူအညီပေးရေးအဖွဲ့တွေကပြောပါတယ်ရန်ကုန်ကသတင်းပေးပို့ထားတာကိုကိုညံဝင်းအောင်ကပြောပြပါမယ
်မေလ19ရက်ဇာတာပတိနေ့မနေ့ပိုင်းကကလေးမြို့တောင်ပိုင်းမြစ်တာမြစ်အရှိဘက်ကန်းကကြေးရွာတစ်ခုဖြစ်တဲ့လေချာရွာမှာတန်နေသေးတဲ့နေအိမ်တွေကိုစစ်ကောင်စီတပ်တွေထပ်ပြီးမီးရှို့သွားတယ်လို့ဒေသခံတဦးကပြောပါတယ်။အိမ်ကြီး220ရှိတဲ့လေချာရွာထပ်ပြီးမီးရှို့ခံရတာကိုဒေသခံတဦးကအခုလိုပြောပါတယ
်။ဒီနေ့စပိုးရင်နေကြတော့လေချာရွာပြန်တဲ့အိမ်တွေပြန်မှရှို့တာဒီဘက်ကတော့ကျွန်းသွားပါကြီး။အိမ်ကြီးတစ်စွာလုံးကအိမ်ကြီးများကျော်ကျော်ရှိတာကြအကုန်လုံးလောင်သွားပြီ
။စစ်ကောင်စီတပ်တွေကကလေးမြို့တောင်ပိုင်းကကျေးရွာတွေကိုတရွာဝင်တရွာထွက်နေမီရှင်းလင်းရေးလုပ်နေပြီးကျေးရွာတွေကိုတလှည့်စီမီးရှို့နေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။မေလ18ရက်နေ့ကလည်းကိုကိုရွာကိုနောက်တစ်ခေါက်မီးထပ်ရှို့တာကြောင့်နေအိမ်130လောက်မီးလောင်ကျွမ်းသွားတယ်လို့ဒေသခံကအခုလိုပြောပါတယ်
။စကားရည်နေကြတော့ရကြရွာမှာအိမ်ကြီး20လောက်မီးရှို့ပြီးဒီအဲ့ဒါကနောက်ပါဘူး။ကိုကိုရွာကိုကျော်ပြီးမှစားတော့ရွာကိုဆက်မီးရှို့တာကအိမ်ကြီး100လောက်မီးလောင်သွားတယ်ဗျာ။စားတော့ရွာကအဲ့လိုဟာ16လင်းနေကအစားပြန်လေပြီးမှနောက်ကျောင်းပြန်သွားပြီးမှလက်ချောင်ပြန်ချက်ပြန်နေကငါအဲ့ဒါကဟောင်းနေပါဗျာ18နှစ်18နှစ်ကြာတော့ကိုပြန်သွားပြီးမှချက်ပြန်တော့လေဗျာ
စစ်ကောင်စီတပ်တွေဟာအင်ဂျင်220လောက်ရှိတဲ့လဲချားရွာကို3ချိန်မီးရှို့ခဲ့တာကြောင့်ကျေးရွာမှာရှိတဲ့နေအိမ်အလုံးမီးလောင်ကျွမ်းသွားပြီလို့ကျေးရွာသားတွေကပြောပါတယ်ဒေသတွင်းကူညီရေးအဖွဲ့တွေစူးစီးပြီးကောက်ခံရရှိတဲ့စင်းနေရမေလအတွင်းကလေးမျိုးတောင်ပိုင်းမှာကြေးရွာ9ရွာကအင်ဂျင်2000ဝန်းကျင်မီးရှို့ဖျက်ဆီးခံရပြီးကြေးရွာသားတောင်ကနန်းဘေးလွရွာကိုထွက်ပြေးခဲ့ကြရပါတယ်။မေလ10ရက်ကနေ10ရက်နေ့အတွင်းရေရှင်ရွာနီးမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေထိတွေ့တိုက်ပွဲပြင်းထန်ခဲ့ပြီးရေရှင်ရွာကိုရွာလုံးကျွတ်မီးရှို့ခဲ့ပြီးနောက်ကျန်တဲ့ရွာတွေကိုပါဆက်တိုက်မီးရှို့နေတယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံတွေကတော့စစ်ကောင်စီတပ်ကမီးရှို့တယ်လို့ဆိုပေမဲ့တမတော်ပြောရေးဆိုခွင့်ရှိသူကတော့ဒေသခံကာကွယ်ရေးအဖွဲ့တွေကမီးရှို့ဖျက်ဆီးမှုလုပ်နေတာလို့တံပြန်ဆွဆွဲခဲ့ပါတယ်။ထွက်ပြေးနေကြရတဲ့ရွာသားတွေတောင်ကနန်းအထိရှိလာပြီးဘိုးတွင်းကာလလည်းရောက်တော့မှမို့စစ်ပီးဒုက္ခတွေတွေပို့ပြီးခက်ကြုံလာဝယ်ရှိတယ်လို့စစ်ဆောင်တွေကိုအကူအညီပေးသူတူကပြောပါတယ
်။စစ်ဆောင်တွေကလည်းပါရွာလုံးကျွတ်ညီပိုင်းဆောင်နေကြရနေတာဆိုတောင်ကနန်းဘက်မှာပဲရှိရောမှာပဲဟုတ်ကဲ့တောင်ကနန်းကျော်ကိုယ်တို့လူချင်းဆက်ဆောင်တဲ့မိုးရင်းဘက်ကိုလည်းပါရာဒီကူကြောင်းနဲ့မိုးရင်းဘက်ကိုလည်းရောက်လာပြီးတော့တို့တွေတော်တဲ့တောင်ထဲမှာနေကြတာပေါ့နော်အဓိကမိုးပါးတွေမလောင်ငါမှုတွေအလူအများကြီးနဲ့ကြက်ကြက်ရနေရတယ်ဆိုတော့နေထိုင်ရတာသာခက်ခဲနေအဓိကဟာနေဖို့တိုင်မိုးပါးပေါ့နော်မိုးရင်းရောက်လာပြီးဆိုတော့ကလည်းမိုးပါးနဲ့ဆေးဝါးတော့အဓိကပြ မိုးရီလည်းရောက်တော့တော်တော်ကြီးကိုခက်ခဲနေတယ်မိုးကရီကမိုးကရီဒါလိုရနေပြညံလိုရနေစားတော့ဆိုလို့ချင်းလည်းတို့စကားတွေပါညှို့ခံထားတော့စားတော့တယ်လည်းတော်တော်ခက်ခဲနေကြပြဟုတ်ကဲ့ပြဒီဘွားဟိုပေါ့နော်တော်ဖြားဖြားလာရောဒါပြီးတော့ဝင်းချောဝင်းပြစ်တွေလည်းပါဒီမတန်နာတို့အင်တာကြီးအဲ့လိုမျိုးအစင်မပြေဘူးကြီးကြောင့်မလို့ဝင်းချောဝင်းပြစ်တွေရောဗျစားတော့တယ်နဲ့ဟိုနေမကောင်းတက်မှရေးရစနေထိုင်နေစပေါ့နော်မိုးကရီမရှိတော့အရန်လိုအပ်နေကြပြဟုတ်ကဲ့ပြခက်ခဲတော့တော်ဖြစ်နေကြ
ထွက်ပြေးနေရတဲ့ဒုက္ခသည်တွေဟာတောတောင်တွေထဲမှာယာယီနေထိုင်နေရသလိုမိဆရာဆွေမျိုးသားချင်းရွာတွေအိမ်တွေနဲ့ဘုန်းကြီးကျောင်းတွေမှာခိုးလုံနေရတာလည်းရှိပါတယ်သူတို့ကိုဒေသခံတွေအချင်းချင်းပြန်လည်ကူညီပေးနေပေမဲ့အချင်းကြလာတဲ့အမျှအကူအညီရဖို့ပိုပြီးခက်ခဲလာတယ်လို့စစ်ဆောင်ကူညီသူတွေကပြောပါတယ်ဒေသအပြင်ဘက်ကအကူအညီပေးဖို့လည်းတောလာရေးအခက်အခဲရှိနေပါတယ်အာဆီယံအဖွဲ့ကတော့မြန်မာပြည်တွင်းလူသားချင်းစာနာမှုအကူအညီတွေပေးဖို့ညှိနှိုင်းဆောင်ရွက်နေရမှာစကိုင်းတိုင်းကိုလည်းဦးစားပေးအဆင့်သတ်မှတ်ထားပါတယ်ခင်ဗျာ
ဆက်လက်ပြောပြမယ့်သတင်းကတော့ဒေသခံပြည်သူကာကွယ်ရေးပူးပေါင်းအဖွဲ့ PDF တွေနဲ့စစ်ကောင်စီအကြမ်းမှာရက်ဆက်ဆိုသလိုတိုက်ပွဲတွေဖြစ်ပွားနေတဲ့ရှမ်းပြည်တောင်ပိုင်းဖဲကုံမြို့နယ်အရှိချမ်းစီမီလော့ကျေးရွာအနီးမနေ့ကတိုက်ပွဲတွေဆက်တိုက်ဖြစ်နေပါတယ်တိုက်ပွဲတည်ငြိမ်တဲ့အချိန်မှာလဲစစ်ကောင်စီဘက်ကဥတီယာမရှိလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ဒေသခံတွေနေရာပြောင်းရွှေ့ထွက်ပြေးနေကြရတယ်လို့ဆိုပါတယ်ဒီအကြောင်းရန်ကုန်ကပေးပို့ထားတာကိုရဲမွန်ပြောပြပါမယ
်ဖဲကုံမြို့နယ်အရှိချမ်းဘက်မှာမေလ12ရက်နေ့နောက်ပိုင်းကနေစတင်ပြီးအခုတည်းထိရက်ဆက်တိုက်ပွဲတွေဖြစ်ပွားနေတာပါမေလ19ရက်နေ့မနက်ပိုင်း9နာရီကျော်လောက်ကစီမီလော့ကျေးရွာနားမှာလက်နက်ကြီးလက်နက်ငယ်ပစ်ခတ်တံတွေဆက်ကြားနေရတယ်လို့စီမီလော့ရွာကန်တို့က VOA ကိုပြောပါတယ
်တိုက်ပွဲကြောင့်စတယ်တဲ့လက်နက်ကြီးကဆက်နေလက်နက်ငယ်ရောကိုမိုင်းကငါမီလော့တိုက်ပွဲစတာအဲ့မှာတင်ငါမီလော့တိုက်ပွဲစတာတော့ဒါလက်နက်ကြီးရောလက်နက်ငယ်ရောစစ်ကြားနေရတာစီမီလော့ရောက်ပါတယ်ကျိုးရင်ကမှမူတော်ရှိပါတယ်ဒါမျိုးလည်းဒီမှာမူမီလော့တိုက်ပွဲနဲ့မလားမကမ်းပါပဲနေရတယ်ကျိုးရင်မျိုးရှိတာပေါ့ကျတော့ဒီဟိုဆိုတင်ကမခင်ဒီနောက်တော့ဟိုဆိုတော့တော်တော်ဒီနောက်တော့ဒီရတဲ့လို့
လက်နက်ကြီးတွေနဲ့ကြေးရွာတဲ့ထိမှန်တာမျိုးရှိတာကြောင့်အသက်ကြီးသူတွေကလေးသင်ငယ်တွေမတန်ဆွမ်းသူတွေနဲ့ကိုဝင်ဆောင်မိခွင်တွေကိုလုံခြုံစိတ်ချရတဲ့နေရာတွေစီပြောင်းရွှေ့ထားရတယ်လို့ပြောပါတယ်။ဖဲကုံမြို့နယ်တဲ့စစ်ကောင်စီတပ်တွေအင်အားအလုံးအရင်းနဲ့ထိုးစစ်ဆင်တွာလာလှုပ်ရှားနေတာကြောင့်ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်နဲ့တိုက်ပွဲဖြစ်တာလို့ဖဲကုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ရင်းနဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုပြောပါတယ်
။ဒီမိတော့ရွာဘက်မှာစစ်ကြောင်းတွေကထိုးနေရတော့ကြာပြီ။ကျွန်တော်တို့မြောက်ဘက်ကနေပြီးတော့ပေါင်းနှဲခဲ့တဲ့ပေါ်ဘက်ကဒီကြောင်းထိုးတယ်။လင်းလင်းလေးတာပေါင်းဘက်ကဒီကြောင်းထိုးတယ်။အဲလင်းလင်းလေးတာပေါင်းဖိတ်ကစီးပြီးလဲမှာဖြစ်နေတာ
။ဒီတိုင်းဖြစ်တယ်မှာ။
စစ်တပ်ကနေမြရှင်းလင်းရေးဆိုတဲ့စစ်ရေးလှုပ်ရှားမှုကြောင့်စောင်းနှန်းခဲကျွော၊လွယ်ပေါ်ကျွော၊စီမီလော့ကျွော၏ဘက်နေစဉ်ဆက်တိုက်တိုက်ပွဲဖြစ်ပွားနေပြီးတဖြည်းဖြည်းနဲ့တိုက်ပွဲ area တွေကျလာတာလို့ဒေသခံတွေကပြောပါရယ်။ဒီတိုက်ပွဲကာလအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေအစမတန်အသုံးပြုပစ်ခတ်လို့အရက်သားပြည်သူတေဆုံးထိခိုက်မှုတွေရှိနေပါရယ်။တိုက်ပွဲငြိမ်နေတဲ့အချိန်မှာလဲစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ဥတီယာမရှိဘဲမကြမကြပစ်ခတ်နေတာကြောင့်စစ်ဆောင်ပြည်သူတွေစိုးရိမ်နေကြတယ်လို့လွယ်ပေါ်ရွာကန်သူကပြောပါရယ်
။ကြီးနေတာတော့တော်တော်ကြေပြန့်တော့လို့ပြောလို့ရတယ်ဘုန်းတော်။ရန်တမ်းတော့ဘုန်းတော်တိုက်ပွဲဖြစ်ချင်းနေဖြစ်ချင်းနေသူတို့ထင်နေနေရတယ်သူတို့ဒီအိမ်မတွေလောက်ပြီးတော့အရန်ဆောက်ပြည်တဲ့တကူပြရတော့တအားဆိုးသွားတော့ဘုန်းတော်မဆိုင်တဲ့မတိနမ်းနေတဲ့လူထုတွေအတွက်လည်းအများကြီးအန္တရာယ်ရှိဘုန်းတော်။သူတို့ဖြစ်လူဦးတွေနဲ့ကလေးတွေဘုန်းတော်ကြောက်စိတ်တွေအများအားရှိနေရတယ်ဘုန်းတော်။ဒါဖြစ်စေချင်းလာမလဲလက်နေကြီးထွက်သွားရင်ဗာတိမလဲငါတို့အိမ်မတိမလားငါတို့ပြင်လာဆိုတဲ့ပုံစံမျိုးနဲ့သူရင်စေတော့အများကြီးပူပင်တော့ကရှိသွားခြင်းနဲ့
တိုက်ပွဲကြောင့်ဖဲကုံမြို့နယ်အရှိချမ်းကဒေသခံတပေါင်းကျော်ဘေးလူရကိုထွက်ပြေးတင်းရှောင်နေကြရပါတယ်စစ်ဆောင်ပြည်သူတွေအတွက်ချင်းနှောင်းအဝတ်အစားတွေနဲ့စားနပ်ရိက္ခာတွေလိုအပ်နေတယ်လို့လွယ်ပေါ်ရွာကန်သူကပြောပါတယ
်ဒီမှာရှိတဲ့လူထုတွေကတတ်နိုင်ဆုံးဟိုလူတဲ့နေရာတွေရှောက်သွားကြတော့ဘောနော်အခုသူတို့ပြမိုးလဲနေနေကြလာဆိုတော့သူဒီချင်းရတဲ့ဖဲဘောနော်ချင်းကြောင်တွေနောက်ပြီးတော့သူရဲ့ဟိုအဝတ်အစားအပူတွေနောက်ပြီးတော့အဲ့ဒီအသူတိဆန်လေးဆန်စီစားတွေပေါ့နော်သေးသေးဝါးတွေပေါ့အမျိုးတွေလိုအပ်ချက်တွေနေရာတိုင်းတော့ရှိမယ
်စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံရတဲ့နောက်ပိုင်းနိုင်ငံအဝန်းမှာစစ်ကောင်စီကိုခုခံတွန်းလှန်မှုတွေရှိလာရမှာရှမ်းပြည်နယ်တောင်ပိုင်းဖဲကုံအပဝင်းကယားပြည်နယ်နဲ့စကိုင်းတိုင်းဟာအပြင်းထန်ဆုံးဖြစ်နေပါတယ်ဒါကြောင့်လဲစစ်ကောင်စီတပ်တွေကဖဲကုံမြို့နယ်အတွင်းမှာလူဝင်အားလက်နက်အင်အားတွေနဲ့နေမြေရှင်းလင်းရေးစစ်ဆင်မှုတွေလုပ်လာတဲ့နောက်ပိုင်းဒေတာတွင်ပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့ပိုးပြီးထိတိုက်မှုတွေရှိနေပါတယ်ခင်ဗျာ
ကိုရဲမွန်ပြောပြပေးတာပါ VOA American အသံကနေအသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရရကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
VOA American တန်ရဲ့မနက်ပိုင်းအသံလွှင့်အစီအစဉ်တွေကို line to meter 24 40 51နဲ့ line lat meter 190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူပူးတွဲပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုဆက်လက်ပြီးတော့တောက်ကြမနဲ့အပတ်စဉ်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးပါမယ်။အဲ့ဒီအထက်ကကြားရမှာတခုက
ကျွန်တော်အနေနဲ့တော့ဒီဝီလန်တခွေရာပြီးရောက်လာပြီဆိုရင်တော့အများအားသတိထားစေချင်တယ်ပေါ့နော်။မိဘတွေရောဒီကျမ်းမာရေးဆောင်ရှောက်မှုပေးတဲ့ဆရာဝန်ဆရာမတွေရောသတိထားစေချင်တယ်ပေါ့နော်
။ကျမ်းမာရေးကဏ္ဍမှာနားဆင်ကြရမှာဖြစ်ပါတယ်။အဲ့ဒီနောက်ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အပတ်စဉ်နဲ့နောက်တစ်ခါတိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလည်းနားဆင်ကြရမှာပါ။အခုဆက်လက်ပြီးတော့ဦးအောင်ခင်တင်ဆက်တဲ့အပတ်စဉ်ဒီကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ကရင်လွတ်မြောက်ရေးတပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေပူးပေါင်းတိုက်ခိုက်နေတာကိုခံရတဲ့စစ်ကောင်စီတပ်တွေဟာကရင်နယ်ကြားဆောင်တပ်ရဲ့အကူအညီကိုရယူနေပါတယ်။နယ်ကြားဆောင်တပ်ကလည်းကိုကျိုးစည်းဝါးသာဦးစားပေးနေပုံရတယ်လို့ဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ဆက်ထားပါတယ်။
လွန်ခဲ့တဲ့ April ကဖားပုံခရိုင် KNU တပ်မဟာ9နယ်မြေမှာတိုက်ပွဲ383ကြိမ်ဖြစ်ပွားလို့စစ်ကောင်စီနဲ့ကရင်နယ်ကြားဆောင်တပ်ဖွဲ့က183ဦးသေဆုံးပြီး89ဦးဒဏ်ရာရရှိပေမဲ့ KNU ဘက်ကတော့3ဦးချဆုံးပြီး16ဦးဒဏ်ရာရရှိကြောင်းမေလ9ရက်နေ့ထုတ် KIC ကရင်သတင်းမှာဖော်ပြပါတယ်မနက်မှာတိုက်ပွဲ359ကြိမ်ဖြစ်ပွားပြီးစစ်ကောင်စီနဲ့နယ်ကြားဆောင်တပ်ဖွဲ့က138ဦးသေဆုံးတယ်လို့ဆိုပါတယ်။ဇန်နဝါရီလကလည်းတိုက်ပွဲ322ကြိမ်ဖြစ်ပွားလို့စစ်ကောင်စီနဲ့နေကြားဆောင်ဘက်က194ဦးသေဆုံးပြီး201ဦးဒဏ်ရာရတယ်လို့ကရင်သတင်းမှာဖော်ပြပါတယ်။ဒီနေကြားဆောင်တပ်တွေစစ်ကောင်စီတပ်ကိုကူညီနေတာကြာပါပြီ။အင်အား326ရောက်ရှိတဲ့နေကြားဆောင်တပ်တရင်တရင်မှာစစ်ကောင်စီတပ်သား300ခန့်လုံးပါဝင်ပါတယ်။တပီလုံးမှာနယ်ကြားဆောင်တပ်23ခုရှိတယ်လို့ John Buchanan ရဲ့2016ထုတ် Malaysia and Myanmar ဆိုတဲ့စာတမ်းမှာဖော်ပြပါတယ်။ဒီထဲမှာတိုင်းရင်း23ခုကကရင်နယ်ကြားဆောင်တပ်ပါ။အရင် DKBA အခြေစိုက်တဲ့မြန်ကြီးငူလှိုင်းဘွဲမြောက်ဝတီကော့ကရိတ်ကြိုင်းဆက်ကြီးနဲ့ဖားပွန်ခရိုင်တွေမှာကရင်နယ်ကြားဆောင်တပ်တွေရှိပါတယ်။အ ਨੇ ဆုံးအင်အား4000ကျော်ရှိနိုင်ပါတယ်။
ပြည်သူ့စစ်မှာတော့ဖအံအခြေစိုက်ဖရိုအောင်ဆန်းအုပ်စုနဲ့တန်တောင်အခြေစိုက်တပ်ဖွဲ့အမှတ်46ဆိုတဲ့ကရင်ပြည်သူ့စစ်နှစ်ခုသာရှိပါတယ်။ဒါကြောင့်မို့စစ်ကောင်စီဟာကရင်နယ်ကြားဆောက်တပ်ကိုသာအထူးအားကိုးနေတာတွေ့ရပါတယ်။စစ်ကောင်စီတပ်အကြဆုံးများတဲ့ဖာပွန်ခရိုင်မှာနယ်ကြားဆောက်တပ်အင်အား900နီးပါးရှိပြီးနောက်ထပ်300မကြသေးမီကရောက်လာတယ်လို့ KNU တပ်မဟာ9ဗျူဟာမူးပြောတာကိုဖေဖော်ဝါရီလ28ရက်နေ့ထုတ်ကရင်သတင်းမှာဖော်ပြပါတယ်စစ်ကူသွားတဲ့နေကြားဆောက်တပ်ဟာကြေးရွာတွေကိုစီးနှင်ပြီးပေါ်တာဆွဲတာတွေလည်းလုပ်ပါတယ်ရှေ့တန်းကစစ်ကောင်စီရဲ့ထောက်ပို့လမ်းကြောင်းလုံခြုံဖို့နဲ့ကြာဆုံးသွားသူတွေကိုအစားထိုးဖို့အတွက်နေကြားဆောက်တပ်အကူအညီအရေးတကြီးလိုအပ်နေပုံရပါတယ်ကရင်တပ်မဟာ9နယ်မြေကိုချုပ်ကန်ဖို့ရည်ရွယ်ပြီးအင်အား4000လောက်စစ်ကောင်စီကစုစည်းထားတယ်လို့ဆိုပါတယ်
စစ်ကောင်စီအတွက်ကရင်နယ်ကြားဆောင်တပ်တွေအသေးခံနေရတာကိုမကျေနပ်သူလည်းရှိပါလေ။ကရင်တပ်မဟာ1နဲ့9နယ်မြေတထုံနဲ့ဖပေါ်မှာတိုက်ပွဲပြင်းထန်ပြီးနယ်ကြားဆောင်တပ်တွေအကြအဆုံးများနေတာကိုလက်မခံနိုင်ဘူးလို့နယ်ကြားဆောင်တပ်တစ်တုံညာနှစ်နှစ်ကတည်ရမှုဗိုလ်ချုပ်စောမုတ်တုံကပြောတယ်လို့ဆိုပါတယ်။ဗိုလ်ချုပ်စောမုတ်တုံဟာသူချုပ်ကိုင်းတဲ့လောင်ကစားဝိုင်းနေတဲ့အခြားစီးပွားရေးလုပ်ငန်းတွေမလဲပတ်နိုင်မှာဆိုရင်လည်းအတွက်စစ်ပွဲကိုရက်စဲစီရင်တာလို့ဝေဖန်သူတွေလည်းရှိပါသေး။နေကြဆောင်တွေကိုစစ်ကူပို့ရမှာအစင်မပြေတာတွေလည်းရှိကြောင်းသိရပါသေး။ကရင်အချင်းချင်းစစ်ခင်းနေရတာကိုဘဝေမကြသူတွေလည်းရှိနေပါသေး
။ ကရင်အချင်းချင်းမတိုက်ချင်တဲ့နေကြာသောတက်တွေရှိနေလို့စိတ်တက်မကြရအောင်ကြီးကြပ်ပေးရတာမျိုးတောင်ရှိတယ်လို့သိရပါတယ်။မြဝတီမှာနေကြာသောတက်အများဆုံးရှိပြီးလှိုင်းဘွဲကဒုတိယအများဆုံးဖြစ်ပါတယ်။ဖပုံခရိုင်ကအနည်းဆုံးဖြစ်ပါတယ်။ KNU မှာတက်မဟာ9ခုရှိပါတယ်။တက်မဟာ1ကသထုံခရိုင်၊တက်မဟာ2ကတောင်ကူခရိုင်၊တက်မဟာ3ညောင်လေးပင်၊တက်မဟာ4ဒဝဲခရိုင်၊တက်မဟာ5ကဖပုံခေါ်မူထရောခရိုင်တမ6ကကော့ကရိတ်ခေါ်ဒူပလာယာခရိုင်နဲ့ခုနှစ်ကဖအံခရိုင်တို့ဖြစ်ကြပါတယ်အထူးတက်ရင်နှစ်ရင်လည်းရှိပါတယ်တိုက်ပွဲဝင်ဖို့အစင်းသင်းဖြစ်နေတဲ့ KNU စစ်တီဦးရီဟာအနည်းဆုံး9000ကျော်ရှိနိုင်တယ်လို့ခန့်မှန်းကြပါတယ်ဒါပေမဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေ KNU နဲ့ပူးပေါင်းလာတာမို့အင်အားတိုးပွားလာပွဲရာရှိပါတယ
်ဒေသကကူညီပစ်ခတ်ပေးတဲ့အကြားကရင်ပြည်နယ်ကတိုက်ပွဲတွေမှာစစ်ကောင်စီဘက်ကအကြအဆုံးများနေတာဟာနေပြည်တော်မကျွမ်းကျင်တာကြောင့်လို့ယူဆတဲ့အတွက်ဒေသခံကရင်နယ်ရဲစောင့်တွေကိုအသုံးများလာတာဖြစ်ပုံရပါတယ်။ဘာပွန်တထုံကော့ကရိတ်နဲ့တနင်္လာရီဒေသတွေမှာနေရဲစောင့်တပ်အများဆုံးပွေရာကြောင့်သိရပါတယ်။လူရေ၈သိန်းလောက်ကို KNU ကဩစာညောင်းပြီး၃သိန်းလောက်ကိုထိန်းချုပ်နိုင်တယ်လို့ကရင်ဒေသမှာ2009ခုနှစ်ကတည်းကကွင်းစင်းလေ့လာခဲ့တဲ့သူတေတီကင်မီယိုလစ်ကဆိုပါတယ်။ခရင်နယ်ကျောင်းတပ်ဟာ DKBA ဘဝကတည်းကတပ်မတော်ရဲ့လက်ဝေကံအနေနဲ့စီးပွားရေးအကျိုးအမြတ်ခံစားရပါတယ်။တပ်မတော်ကခွဲဝေပေးတဲ့မေယာကိုလည်းပိုင်ဆိုင်ခွင့်ရပါတယ်။ခရင်နယ်ကျောင်းတပ်ဟာကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုမစင်စားတော့ဘဲကိုယ်ပိုင်စီးပွားရေးကိုသာအာရုံစိုက်နေပုံရပါတယ်။လက်ရှိအခြေအနေဟာကင်းလက်နက်ကင်တွေပူးပေါင်းမှုအခွင့်အခါတင့်ကျင်ဖြစ်တယ်လို့ KNU ဗိုလ်ချုပ်ကြီးဗိုလ်ချုပ်ဟဲကကန့်လန့်တာရှိပေမဲ့ကရင်နယ်ဂျားဆောင်တပ်ကတော့စစ်ကောင်စီနဲ့ဝေစားမြစားလုပ်ဖို့သာစိတ်ဝင်စားနေပုံရပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ဖြစ်ပါတယ်ဆက်လက်ပြီးဂျမ်းမရေးကဏ္ဍမှာတော့သွေးလွန်တုတ်ကွေးကြောင့်အသက်မဆုံးရှုံးရေးကိုပြောပြထားပါတယ်မြန်မာနိုင်ငံမှာဒီနှစ်သွေးလွန်တုတ်ကွေးဖြစ်နိုင်ခြေရှိနေချိန်မှာအသက်အန္တရာယ်ရှိတဲ့ပြင်းထန်အဆင့်မရောက်ခင်ကြိုတင်သတိပြုမိကြဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်အခုလိုကြိုတင်သတိပြုဖို့ဘယ်လိုလက္ခဏာတွေစောင့်ကြည့်ဖို့လိုပါသလဲဘယ်လိုလူမျိုးတွေကိုကြိုတင်ပြီးစေုံတင်ထားသင့်ပါသလဲဒီအကြောင်းကလေးအထုကုနဲ့ဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပါမောက်ကဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းထားပါတယ်
ဟုတ်ကဲ့ပမခဒေါက်တာဆော်ဝဲခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာသွေးလွန်တုတ်ကွေးကဒီနှစ်မှာအဖြစ်များဖို့နဲ့ဒီပြင်းထန်နိုင်ခြင်းများနေချိန်မှာပြင်းထန်တာတချို့လည်းစတွေ့လာတယ်ပေါ့နော်အဲ့ဒီအကြောင်းကိုပြည်ရဲ့တစ်ခေါက်ကပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီပြင်းထန်တဲ့အဆင့်ကိုမရောက်ခင်ကြိုသိနိုင်ဖို့နဲ့ဒီလှုပ်တင်တာကိုကြိုပြင်နိုင်ဖို့အဓိကပြောမှာမို့ကြိုသတိပြုရမယ့်လက္ခဏာရှိလားဆရာ
ရှိပါလေရှိပါကျွန်တော်အနေနဲ့တော့ဒီသွေးလွန်တုတ်ကွေးရပြီးရောက်လာပြီဆိုရင်တော့အမြဲတမ်းသတိထားစေချင်တယ်ပေါ့နော်မိဘတွေရောဒီကျမ်းမာရေးစောင့်ရှောက်မှုပေးတဲ့ဆရာဝန်ဆရာမတွေရောသတိထားစေချင်တယ်ပေါ့နော်ဒါအောင်လို့ကျွန်တော်ကတော့သွေးလွန်တုတ်ကွေးအနေကင်းကာတာဆိုပြီးကြပြလေးတစ်ပုဒ်လောက်ထားတယ်။ဒီရာသီတိုင်းတွင်ဖျားတာလည်းသွေးလွန်တုတ်ကွေးမှတ်ဆိုပြရာရာသီတိုင်းမှာဒီဖျားလဲကြီးတယ်မှိန်းတယ်မလန်းဆန်းမှုပေါ့နော်။ဘာလဲခဏပဲရှိရှိဖျားလဲကြီးတယ်မစားဘူးမတောက်ဘူးခေါင်းကိုက်တယ်ကလေးကမှိန်းတယ်မလန်းမဆန်းရှိတယ်ဆိုရင်ဒါသွေးလွန်တုတ်ကွေးဖြစ်နိုင်တယ်ဆိုတာဒီကအဲ့ဒါကသွေးလွန်တုတ်ကွေးမှာအရေးကြီးတဲ့လက္ခဏာထောင်ချောက်ထဲဝင်သွားတတ်တယ်ပေါ့နော်ထောင်ချောက်ထဲဆိုတာသွေးလန့်တာဖြစ်တတ်တယ်သွေးချိန်ကြီးကျသွားတယ်ပေါ့နော်သွေးခန္ဓာကိုယ်ရဲ့သွေးလက်ပတ်မှုစနစ်ထဲမှာရှိတဲ့သွေးရည်ကြီးတွေကသွေးကြောတွေရဲ့အပြင်ထွက်သွားတယ်ဒါသွေးကြောတွေရောင်းရတဲ့အဲ့ဒီခါမျိုးကြာရင်သွေးလက်ပတ်မှုမကောင်းတော့ဘူးဒါဆိုကလေးကပိုးပြီးတော့နှုံးလာတယ်ပိုးပြီးတော့မလန်းမဆန်းရှိတယ်ပြိုတယ်အနေဤတယ်ပေါ့နော်ငိုတယ်ပေါ့ပြီးရင်မစားဘူးမတောက်ဘူးတယ်အနေဘိုင်းတာ
ဟုတ်ကဲ့ဆရာကြီးတော့အခုလိုဒီပြင်းထန်တဲ့ဆင်ဖြစ်ခံနေအခြေအနေမှာရောကြိုသတိပြုတင်တာရှိသေးလားဆရာ
အဲ့လိုဖြစ်ချင်အဖျားကြရပါတယ်ဘော3ရက်က5ရက်လောက်မှာဖျားရရဲ့3ရက်က5ရက်လောက်မှာအများဆုံးဖြစ်တတ်တယ်ပေါ့နော်အဲ့တော့အဖျားကြသွားတဲ့ခါကျတော့ဒါကလေးကောင်းသွားပြီဆိုပြီးတော့မိဘတွေရောဆရာဝန်ဆရာမတွေရောနည်းနည်းအထင်မှားသွားတတ်တယ်ဒါပေမဲ့ကျွန်တော်တို့ဟိုကြကောင်းလားကြဆိုးလားခွဲဖို့လိုတော့ကြပြီးကလေးကဆော့နေတယ်ကစားနေတယ်လမ်းဆန်းနေတယ်ဆိုရင်ဒါကြကောင်းပေါ့ဒါကတော့အပြားကြပြီးတော့ တွေးလန့်တာမရောက်ဘဲနဲ့ဒီမှာဒီက virus ပို့ဆိုတော့ချိန်တန်ကောင်းသွားတာကိုပြရပေါ့ဒါပေမဲ့ဖျားတော့ကျသွားတယ်ကလေးကဆော်တာကစားတာမရှိဘူးပို့ပြီးတော့မှိန်သွားတယ်ပို့ပြီးတော့မလန်းဆန်ဘူးဒီချိန်လုံးအိတ်နေတယ်တော့ဘိုင်းနာတယ်အန်တယ်ခြေလက်တွေကတော့နောက်ပိုင်းကျတော့အေးဆက်တာလို့ပါတော့ဘေးခုံလုံးစမ်းမရတာလို့ဖြစ်လာတယ်ပေါ့အဲ့လိုဖြစ်ရင်တော့ဒါတွေးလန့်တာရောက်နေတာကျွန်တော်ကကြောစားပြီးတော့ကြောသေးသွားရတော့မယ်ဟိုမြန်မြန်လေးသွားရတော့မှာအဲ့ဒါကိုလည်းသတိထားမိဖို့ကျွန်တော်ကတော့အဲ့လိုပေါ့နော်အဖျားစေမလန်းနေအစင်သတိချက်ဆိုတော့ဒုတိယတစ်ပိုင်းအနေနဲ့ရေးထားပါတ
ယ်ဟုတ်ကဲ့ဆရာတခြားရောအခုဒီအရေးပေါ်အခြေအနေကိုစသိနိုင်တာရှိသေးလားဆရာ
ကျွန်တော်အနေနဲ့ဟိုစမ်းသပ်မှုတွေဘာတွေလုပ်လို့ရလဲဆိုတော့ဟိုကသွေးလန့်တုတ်ပြလို့အတန်တရားဖြစ်ရင်သွေးပေါင်ချိန်တိုင်းမှာတိုင်းပြီးလို့ရှိရင်သွေးပေါင်ချိန်ပေါ်သွေးနဲ့အောက်သွေးကြားမှာနော်၅မိနစ်ထားမယ်ပိတ်ထားမယ်ပေါ့နော်ပြီးတော့ပြန်လှုပ်လို့ရှိရင်ပြီးရင်လက်ဖြံမှာဆက်ကလေးတွေအများဆုံးနေရာမှာကြည့်ပါကလေးမပတ်လည်းမှာဆယ်သက်တဲ့ကြော်နေဒါ positive ဖြစ်တယ်ပေါ့နော်သွေးလွန်တူပေး positive ဖြစ်တယ်ပေါ့သေချာတာဒီယူဆိုင်ပြီးတော့ကြည့်ဖို့လိုနေပြီဆေးရုံတင်တင်မတင်လို့ရှိရင်လည်းနေပြန်ကြည့်ရမယ်ဖြစ်နိုင်လို့ရှိရင်သွေးတွေပါဖောက်စစ်တော့ပေါ့ဗျာဒါကမှသွေးပြူဒိုင်းနာရှိတယ်ကျွန်တော်တို့စစ်များတဲ့ဟာပါ blood for cp ပေါ့ဒါမှ full blood count လို့ခေါ်တော့ပေါ့လို့သွေးပြူတွေသွေးနုတွေယူလိုက်ရင်ဒါသွေးပြူကကျကျလာတယ်သွေးဥမှာနောက်ပိုင်းကျတော့ဆက်လိုက်ကြလိုက်လာတယ်ပထမသွေးပြူရင်ကြနောက်သွေးဥမှာကြလာတယ်ပြီးရင်သွေးပြစ်နှုံခေါ်တော့ PCV ပေါ့ tax cell volume ACV လို့လည်းခေါ်တယ်ဒီ hematocrit လို့လည်းခေါ်တော့ပေါ့နော်အဲ့ဒါတော့တက်တက်လာတယ်ဆိုရင်ဟိုသွေးရည်ကြီးတွေကအပြင်ကိုထွက်နေတယ်ဆိုတော့ပြချော့ရကျင်တို့စဖြစ်တယ်ဆိုတာပြတယ်ပေါ့နော်စဉ်းစားပါ
ဟုတ်ကဲ့ဆရာဒီချက်တွေကတော့ဒီဆေးရုံအကြောင်းပါပဲကျွန်တော်တို့အဓိကလုပ်နိုင်မှာပေါ့နော
်ဟုတ်ပေါ့
ဒါပေမဲ့ခုနကအဖျားကြလို့ရှိရင်မလန်းရင်တော့စေယုံမြန်ပို့ဖို့အရေးကြီးတာပါဆရာနော်
။ဟုတ
်နေဆရာစေယုံစီကဟု
တ်ကဲ့
ဟုတ်ကဲ့ဆရာ
။ခုနကတော့ကျွန်တော်ပြောတဲ့ဟာတွေကတော့သွေးလွန်တုပ်ကွေးဖြစ်နိုင်ခြေရှိတာပေါ့နော်။နောက်တစ်ခါတော့အန္တရာယ်လက္ခဏာဆိုတာရှိပါတယ်။ဥပမာသွေးလွန်တုပ်ကွေးလို့သတ်မှတ်ထားတဲ့ကလေးတယောက်မှာနှာခေါင်းလေးဆန်နေပေါ့။ coffee နှစ်ယောက်အောင်နေပေါ့။ mucosal bleeding လို့ခေါ်တာပေါ့နော်။အဲ့ဒါရှိပြီဆိုလည်းဒါအန္တရာယ်လက္ခဏာစေယုံတင်ထားရမယ်။နောက်ဇက်တိုက်အန္တရာယ်ပေါ့။နောက်တစ်ခါတစ်ခါအန္တရာယ်မဟုတ်ဉာဏ်ခဏနာအန္တရာယ်အဲ့တော့ဒီ1 byte ညာဘက်အပေါ်ပိုင်းပေါ့နော်ဘိုင်းနာလေးအဲအဲ့ဒါတော်တော်လေးနာတယ်ပေါ့နော်ကျတော့ကျွန်တော်ကဟိုအတော်ဆောင်းတွေရိုက်ကြည့်ရင်တော့ဒီ1 byte တို့အဲအဆုတ်တို့ပါဝင်နေမှာရေစုတယ်နော်နောက်သွေးစစ်ကြည့်လို့ချင်းဒီ platelet count လို့ခေါ်တဲ့သွေးမွားပေါ့နော်အဲ့ဒါကတာမန်အဖြစ်150 400ရှိတယ်ပေါ့နော်အဲ့တရားအောက်ကြတာလေးနော်သွေးပြည့်ကျန်းတော့တာမန်တကူရှိတဲ့ဟိုမှာ35ရှိမဲ့လို့ဆိုလို့ရှိရင် 20 ရာရင်တော့ပေါ့50နှစ်တိတက်လာတယ်တော့ဒီလိုဟာတွေကတော့သွေးစစ်စစ်ပါရတယ်ဒီလိုအန္တရာယ်လက္ခဏာတွေရှိတယ်သူပြင်ပြည့်တဲ့ဆိုးဝါးရင်တော့ခြေလက်တွေအေးဆက်တယ်ခေါင်းကရမ်းဖြစ်တယ်ပေါ့ဒါကတော့တကယ်သွေးလန့်တာရောက်သွားပြီပေါ့အဲသွေးလန့်တာမရောက်ခင်ကိုအန္တရာယ်လက္ခဏာတွေရှိရင်ကျွန်တော်ဆေးရုံတင်တာပါဆေးရုံတင်တာတဲ့ခါမှာ24နာရီပေါ့နော်စောင့်နိုင်စောင့်ကြည့်နိုင်တဲ့ဆေးရုံမှာတင်မရသွေးလွန်တကွေးလူနာကိုတနေ့မှတစ်ခါဆန်လို့မရပါဘူးတော့ကျွန်တော်တို့တစ်နာရီနှစ်နာရီတစ်ခါကိုသွေးခုန်တော့နေသွေးချိန်နေစစ်နေရပါ
တယ်ဟုတ်ကဲ့ဆရာအဲ့ဒီ ICU အထူးကျက်မှတ်ဆောင်ဒီပါလောက်ကိုပုံမှန်စစ်နေရတဲ့သဘောရှိတာပါဆရာနော်
ဟုတ်ပါတယ
်ဟုတ်ကဲ့
သွေးချိန်ရမယ်သွေးဖုန်သွေးဖုန်နဲ့တန်းရမယ်တော့ဒီအန္တရာယ်လက္ခဏာမရှိဘဲနဲ့လည်းဆေးရုံထည့်ရမယ်အခြေအနေရှိပါတယ်เนาะအဲ့ဒါကဘာလဲဆိုလို့ရှိရင်ဥမာသွေးလွန်တကွေးလို့သတ်မှတ်ပြီးတော့ကလေးရတစ်နှစ်အောင်ဆိုကျွန်တော်ဆေးရုံထည့်ထားရမယ်ဒါဆိုကြောစေးတွေပါအဲကြောတွေပါရှာဖို့တော်တော်လေးခက်ပါတယ်နောက်ပြကြလို့ရှိရင်ဥမာဒီခုနပြောတဲ့အန္တရာယ်လက္ခဏာရှိရင်တော့တက်ကိုတက်ရမယ်ပြီးတော့ကြတော့အဝလွန်တဲ့ကလေးအဝလွန်စီလို့ရှိရင်ကျွန်တော်သွေးကြောတွေပါဆရာခက်တဲ့ဟိုစန္ဒခက်တဲ့အတွက်ကြောင့်တင်ထားရမယ်။နောက်ပြီးတော့ကြတော့အခြေခံယောဂါရှိတဲ့ကလေးပေါ့။ဒီမှာသလစီမီးယားသွေးရနဲ့ပေါ့နော်မွေးရပါသွေးရနဲ့နော်နာရာချေ၆ကယောဂါရှိတာလို့နော်အဲ့လိုယောဂါတစ်ခုအခန်းရှိတဲ့ကလေးတွေမှာလည်းသွေးနဲ့တူပေးဖြစ်ရင်တင်ထားပါမယ်။နောက်တစ်ခုကတော့ဟိုဆေးရုံနဲ့ပေါ့နော်ဆိုတော့သွေးလွန်တကွေးသွေးလန့်တာဖြစ်တယ်ဖြစ်ချင်းတို့ဖြစ်တယ်ဆိုကျွန်တော်ကကြောသေးတွန်းတာမယ်တွန်းတဲ့အခါမှာလဲတေချာပြတ်ချက်ပြီးတွန်းရတော့ဘောနော်သူရကိုလေးချင်းနဲ့တနာယူဘလောက်နှုံးတွန်းမယ်အတိုးလျှော့လဲလိုအပ်တယ်လို့လုပ်ရတယ်အဲ့တော့ဒီ24နာရီကြီးနိုင်တဲ့ဆေးရုံကိုတင်ဖို့လိုတယ်အဲ့လိုတင်ဖို့တက်လဲဟိုမှာညာကြီးတင်းတို့တမလာခက်တယ်ဆေးရုံနဲ့သွားလာခက်တယ်ဆိုလဲကျွန်တော်ပြင်တာပါ
ဟုတ်ကဲ့ကြီးစစ်ညာကြီးတင်ပါတယ်ဆရာ
သွေးလွန်တုပ်ကွေးအကြောင်းကျန်းမာရေးကဏ္ဍအနေနဲ့ကိုဝင်းမင်းဆက်သွယ်မေးမြန်းထားတာပါဆက်လက်ကြားမယ့်အပတ်စဉ်ကဏ္ဍကတော့တိုင်းရင်းသတင်းလွှာအပတ်စဉ်ကဏ္ဍဖြစ်ပါတယ် တိုင်းရင်းဒေသကနောက်ဆုံးရအဖြစ်အပျက်တွေကိုတင်ပြထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကို FVVR Fever Wine တို့သာတိုင်းရင်းသားသတင်းတောက်တွေကစူးစီးတင်ဆက်ထားပါတယ်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အခြေအနေတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမအမီပါ။နေဆက်ဒီကတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြောက်ရီမြို့နယ်သေဘောပိုးရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းကိုကရင်မျိုးသားလူမျိုးရေးတပ်မတော် KNLA ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ပါတယ်။မွန်ပြည်နယ်ဝင်ကြီးချုပ်ဟောင်းဒေါက်တာအေးဆန်ကိုထောင်ဒဏ်22နှစ်ထပ်မံချမှတ်လိုက်တယ်ဆိုတာနဲ့စစ်ကောင်စီကနေဖိတ်ကြားထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုအပြည့်ရတိုင်းသားလက်နက်ကန်အဖွဲ့တချို့ကတက်ရောက်မှာဖြစ်တဲ့အကြောင်းတွေကိုကြားကြရမှာပါ
။ကျမကနန်းဟောင်မာရှင်တရင်တွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါ။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့နယ်တေဘောဘူးကျေးရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုမေလ18ရက်နေ့မွန်းလွဲပိုင်းမှာနယ်မြေခံကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA နဲ့ကရင်အမျိုးသားကာကွယ်ရေးတပ် KNDO ပူးပေါင်းတပ်ဖွဲ့တို့ကတက်ရောက်သိမ်းပိုက်နိုင်ခဲ့ပါတယ်။အဲ့ဒီစခန်းကိုအချိန်3နာရီကြာတက်ရောက်တိုက်ခိုက်ရတာဖြစ်ပြီးစခန်းတက်ရောက်သိမ်းပြီးတဲ့အချိန်မှာတော့စစ်ကောင်စီတပ်ဖက်ကလေကြောင်းစစ်ကူနဲ့လာရောက်ပစ်ခတ်တာတွေလည်းရှိနေပါတယ်။စစ်ကောင်စီတပ်ဖက်ကလေကြောင်းနဲ့အချိန်30ကျော်လာရောက်ပုံကျဲတက်ခိုက်တာကြောင့်အဲ့ဒီဒေသမှာရှိတဲ့သေဘောဘူဥကလိခီပလဲတူကျေးရွာကဒေသခံတွေလည်းထိုင်းနိုင်ငံဘက်ကျန်းကိုအရေးပေါ်သွားရောက်ဆစ်ဆောင်နေရတယ်လို့ဒေသခံဘက်ကပြောပါတယ်
။ရာထူးနဲ့လုတ်ပိုင်ခွင့်ကိုအသုံးပြုပြီးစီးပွားရေးလုပ်ငန်းရှင်တွေစီကနေငွေကြေးရယူတုံးဆဲမှုနဲ့ဆွတ်ဆဲခံရပြီးအကြတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55အရငွန်ပြည်နယ်ဝန်ကြီးချုပ်ဟောင်းတောက်တိုက်အေးဆန်ကိုအမှု6မှုအတွက်မင်းလ16ရက်နေ့ကကြိုက်မြရောပို့ဖို့အကျဉ်းထောင်သူတရားရုံးကနေထောင်တာ22နှစ်ထမှန်ချမှတ်လိုက်ပါတယ်။တောက်တိုက်အေးဆန်ဝန်ကြီးချုပ်တာဝန်ယူခဲ့စဉ်တုန်းကတန်လွင်မြင့်အတွင်းတဲတွေဆုပ်ယူထုတ်လုပ်ခဲ့ရမှာလုပ်ငန်းရှင်တွေစီကငွေကျပ်သိန်းပေါင်း9690ကျော်ကိုလက်ခံရယူခဲ့တာတဲတောင်တူးဖို့ထုတ်လုပ်ရေးလုပ်ငန်းမှာတတ်တုအခွန်ပြော့နေပေးသွင်းဖို့ခွင့်ပြုခဲ့တာကြောင့်နိုင်ငံတော်ကကျပ်သိန်းပေါင်း1320ကျော်နှိနာရှုံရှုံခဲ့တယ်လို့စစ်ကောင်စီကတည်တင်းထုတ်ပြန်ထားပါတယ်။တပင်96ရံပုံငွေတွေထဲကပုဂ္ဂိုလ်တဦးကိုငွေကျပ်သိန်းပေါင်း200ကျော်နဲ့အခြားပုဂ္ဂိုလ်နှစ်ဦးကိုလည်းငွေကျပ်သိန်းပေါင်း650ကျော်ထုတ်ပေးခဲ့ပြီးပြန်ဆက်တာမရှိခဲ့တဲ့အတွက်နိုင်ငံတော်ကိုနှိနာဆုံရှုံစေခဲ့တယ်လို့အကြတိလိုက်စားမှုတွေကိုကျူးလွန်ခဲ့တာကြောင့်ပုံမှန်55အရမွန်ပြည်နယ်တရားရေးလွှတ်တော်ကပြီးခဲ့တဲ့ဧပြီလကစတင်တရားစွဲဆိုစစ်ဆေးခဲ့တယ်လို့အဲ့ဒီတည်င်းမှာဖော်ပြထားပါတယ်။ဒေါက်တာအေးဆန်ကိုပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမလျော်ဩစာသုံးဆွဲခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့လက်ရှိမှာအမှုသုံးမှုကိုဆက်လက်တရားရင်ဆိုင်နေရပါတယ်။
ရခိုင်ပြည်တောင်ကုတ်ခရိုင်တန်လွဲရွာမမြို့မှာအင်အား90ခန့်ရှိတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကရခိုင်လက်နက်ကိုင် AA အဖွဲ့ကလူတွေရှိနေတဲ့ဆိုပြီးမေလ16ရက်မနေ့အစောပိုင်းကစစ်ဆေးမေးမြန်းတာတွေလုပ်နေတယ်လို့ဒေသခံတွေကပြောဆိုပါတယ်။လမ်းသွန်းလမ်းလာတွေမြို့အဝင်ထွက်တွေမှာလူငယ်တွေကိုခေါ်ယူစစ်ဆေးနေတယ်လို့အနီးနားကကျေးရွာတွေကိုလည်းအိမ်တွေကိုဝင်ရောက်စစ်ဆေးနေတာပါ။ပြီးခဲ့တဲ့9ရက်နေ့ကလည်းတောင်ကုတ်မြို့နယ်စားပြင်ကျေးရွာမှာ ULA AA တာဝန်ခံဝင်ရောက်ရှာဖွေခဲ့ပြီးသူတို့မတင်ကသူတွေနေတဲ့နေအိမ်တွေကိုလည်းဓာတ်ပုံရိုက်ယူသွားတယ်လို့သိရပါတယ်
စစ်ကောင်စီတပ်ဖွဲ့နဲ့ချင်းလျန်ပြည်တို့ကာကွယ်ရေးတပ်ဖွဲ့တွေဟာချင်းပြည်နယ်ဟာခါဖလမ်ဂျာဂါလန်တလျှောက်ရမ်ထလိုတလန်ဆယ်တရဂျေးရွာအကြားမှာအ ਨੇ ဆုံးတိုက်ပွဲ၄ကြိမ်ဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်ဖက်ကထိခိုက်မှုများတယ်လို့ချင်းမျိုးသားတပ်ဦး CNF ကတည်င်းထုတ်ပြန်ထားပါတယ်ဟာခါကနေဆင်းလာတဲ့စစ်ကောင်စီစစ်ကြောင်းဟာနိုင်ငံရေးအကျဉ်းသား15ဦးကိုလူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်ခဲ့တဲ့အပြင်ဖလမ်မြုတ်နယ်လမ်ထလိုဂျေးရွာကလူနေအိမ်၁၀လုံးတလန်ဆယ်ဂျေးရွာက UPC ဖျားကျောင်းအပါအဝင်လူနေအိမ်၁၆လုံးကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ CNF ကဆိုပါတယ်လက်ရှိအဲ့ဒီဒေသကစစ်ပေးဆောင်ရှိရာခန့်ဟာဒေါတောင်ထင်းနဲ့ရွှေမျိုးသားချင်းတွေစီမှာတိန်းဆောင်နေရဆဲဖြစ်ပြီးနေရမပြနိုင်သေးပါဘူး
လက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်တောင်ပိုင်းဖဲခုံမြို့ကိုသွားတဲ့ဖဲခုံညောင်ရွှေလမ်းကိုစစ်ကောင်စီတပ်နဲ့ပအိုးမျိုးရာတပ်မတော် PNA တို့ကနေပိတ်ထားလိုက်တဲ့အတွက်တရက်ခံတွေအတွက်ကုန်စီပို့ဆောင်ဖို့ခက်ခဲနေပါတယ်။မေလ18ရက်မနက်ပိုင်းကညောင်ရွှေမြို့နယ်ပင်လောင်းတောင်ကြီးကျောက်တလုံးစိုက်ခေါဖဲခုံမြို့အသွာလမ်းကမော်ဘီတရားဂိတ်ကိုပိတ်လိုက်တာဖြစ်ပါတယ်မော်ဘီတရားလမ်းကြောင်းတွေကိုပိတ်လိုက်တဲ့အတွက်ဒေသထွက်ကုန်ကုန်စင်းတွေရောင်းချဖို့အတွက်ခက်ခဲနေပြီးတော့ဘယ်တော့ပြန်ဖွင့်ပေးမလဲဆိုတာလည်းမသိရသေးပါဘူ
းအခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကနေဖိတ်ကြားထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုအပြည့်ရဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့ကတက်ရောက်မှာဖြစ်တယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါရယ်စစ်ကောင်စီအပါဝင်ဗမာနိုင်ငံရေးပါတီတွေကဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်လို့ပြောဆိုနေကြပေမဲ့လည်းလက်တွေ့မှာပြည်ပြည်ပြင်းပြင်းမရှိသေးဘူးလို့လည်းနိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါရယ်ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါရယ
်စစ်ကောင်စီဥက္ကဋ္ဌဖိတ်ကြားတဲ့ငင်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်မယ်ပအိုးမျိုးသားလွတ်မြောက်ရေးအဖွဲ့ PNLO အနေနဲ့အနာဂတ်မှာပြည်နယ်အသစ်ဖော်ထုတ်ခွင့်ရှိတယ်ဖက်ဒရယ်ပြည်ထောင်စုကိစ္စကိုတင်ပြဆွေးနွေးသွားမယ်လို့ PNLO ဂုံတူးဆောင်လည်းကဘုံမူကြီးခွန်အောက်ကာကပြောပါတယ်
။လာမဲ့ဖက်ဒရယ်ဖွဲ့စည်းပုံအပြည့်ရေးတဲ့အချိန်မှာဥပဒေအရအမခံတာပေးဖို့အဲ့ဒါလေးတော့ကျွန်တော်တို့ဖက်ဒရယ်ရေးရမှာတော့ထင်ဆွေးနွေးရမယ်ကိစ္စပေါ့နော်။အနာဂတ်နဲ့ပတ်သက်တာတော့ဖက်ဒရယ်ပြည်ထောင်စုတိကျနိုင်ဖို့အတွက်ဥပပေါင်းဆောင်ရွက်ပါမယ်ကိစ္စတွေ။နောက်ပြီးတော့ဖက်ဒရယ်ပြည်ထောင်စုထဲမှာပြည်နယ်တွေဖွဲ့စည်းတဲ့ကိစ္စတွေဒီလေဒီမှာဖွဲ့စည်းပုံခြေခံဥပဒေထားပဲကိစ္စတွေဥပမာ2008ဖွဲ့စည်းပုံခြေခံဥပဒေကိုဘယ်လိုစတင်ပြင်ဆင်မလဲဘယ်လောက်ထိတော့လဲဆိုတဲ့ကိစ္စတွေနောက်ဆုံးကတော့ဒီလက်ပစ်တွေပေါ်ထွန်းခွင့်ရှိတဲ့ဖက်ဒရယ်ပြည်တော်စုဖွဲ့စည်းပုံခြေခံဥပဒေဖြည့်ရေးပေါ့ဗျာ
ဒါအပြင်တိုင်းရင်းသားတွေတန်းတူဖြစ်ဖို့ဗမာပြည်နယ်တစ်ခုပေါ်ထွန်းလာဖို့တိုင်းရင်းသားတွေလိုလားပေမဲ့ဗမာကိုစားပြုပြီးတောင်းဆိုမဲ့အဖွဲ့အစည်းမရှိသေးဘူးလို့ရခိုင်နိုင်ငံရေးသမားဦးဖေတန်းကဆိုပါတယ်
။အဲဒါတော့ဗမာကိုစားပြုအဖွဲ့ကပြည်ပြည်နဲ့တစ်ချိန်တစ်ခါမှမပေါ်ခဲ့သေးဘူး။ဗမာလူမျိုးတွေကပို့ပြီးရင်ကျင်းမှုအရစာပေရပမိုင်းရဖွံ့ဖြိုးမှုအရဆက်ဆက်မှာပေါ့နော်။ပို့ပြီးတော့ရထားတယ်။ဆိုတော့တိုင်းရင်းသားတွေကအဲ့ဒီအခွင့်အရေးမျိုးကိုဗမာနဲ့တန်းတူမရဘူး။အဲဒါကြောင့်လည်းဒီနေ့ဟိုတိုက်ပွဲဝင်နေကြတာပေါ့ဒီမာရီအနေနဲ့ကတော့အာနာယရှိဖို့ပဲသူတို့ကကြိုးစားတယ်ဒီလက်ရှိနိုင်ငံတော်မှာအာနာယအစိုးရဖြစ်ဖို့ပေါ့စစ်ကောင်စီလည်းအဲ့လိုကြိုးစားတယ်ပြည်ထောင်စုလည်းအဲ့လိုကြိုးစားတယ် NLD လည်းအဲ့လိုကြိုးစားတယ်အဲသူတို့အရှင်းချင်းမတည့်မတာလည်းဒီလိုလက်နက်ကန်အဖွဲ့အစည်းတွေဆိုတာပေါ်လာတယ်အဲသူတို့အရှင်းချင်းညီညွတ်နေသမျှတော့ဒါဘာမှကုစားပြုအဖွဲ့အစည်းရဲ့လက်နက်ကန်အဖွဲ့အစည်းပေါ်မှာမဟုတ်ဘူး
လက်ရှိနိုင်ငံရေးအကြက်တွေဖြည့်ရှင်းနိုင်ဖို့ဆိုရင်ຫນွေဥတော်လှန်ရေးနဲ့အတူတည်ရှိလာတဲ့အဖွဲ့အစည်းတွေအပါအဝင်အနှစ်80ကျော်တန်လှန်ရေးဆင်နွှဲလာခဲ့ကြတဲ့တိုင်းရင်းသားအင်အားစုတွေသက်ဆိုင်သူတွေအားလုံးငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်ထည့်သွင်းပေးဖို့အတွက်ပအိုးမျိုးသားဖက်ဒရယ်ကောင်စီ PNFC မှမေလ12ရက်နေ့ကကြေညာချက်ထောက်ပြန်ခဲ့ပါတယ်စစ်ကောင်စီဥက္ကဋ္ဌငြိမ်းချမ်းရေးဆွေးနွေးပွဲကို NCA ထိုးထားတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSSSA ဒီမိုကရေစီအကျိုးပြုကိရစ်တံမတော် DKBA ရခိုင်ပြည်လွတ်မြောက်ရေးပါတီ ARP ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLA PC ပအိုးမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNRO မွန်ပြည်တပ်ပါတီ NNSP NCA မထိုးထားတဲ့ဝပြည်တွေးစည်းညီညွတ်ရေးတံမတော် UWSA ရှမ်းပြည်တိုးတက်ရေးပါတီ SSPB SSA တို့တက်ရောက်မှာဖြစ်ပါတယ်ရှင်
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကတိုင်းသားလက်နက်ကင်တပ်ဖွဲ့တွေအများအပြားရှိတဲ့မူဆယ်ခရိုင်မှာမြို့ရင်းမှာနေတဲ့ဒေသခံတွေရောခီးသွွားပြည်သူလူထုအပေါ်ဆက်ကြီးတောင်းခံနေပါတယ်ဒီအကြောင်းကိုတော့နမ်ဟုံကနေစူးစီးတင်ဆက်ပေးထားပါတယ
်ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်ထက်မှာမြန်မာစစ်တပ်နဲ့ရဲအပြင်ကချင် KIO ရှမ်း SSPP ကိုကန့် MNDAA တအောင်းတန်လီလက်နက်ကင်တပ်ဖွဲ့တွေနဲ့ပြည်သူစစ်တပ်ဖွဲ့အများအပြားလောက်ရှာအခြေပြုနေကြပါတယ်လက်နက်ကင်အဖွဲ့တွေကနေလူထုထံမှအဖွဲ့တိုင်းလိုလိုငွေကြေးတောင်းခံကြတယ်လို့မူဆယ်တိရခန့်အိမ်တွင်းမှုလုပ်ငန်းရှင်တဦးကရှမ်းစကားနဲ့အခုလိုပြောပါတယ
်ဒီလက်ကောကစ်ကောခကံကစ်ဆုံးဟင်
အဖွဲ့နဲ့တဖွဲ့ကတလနလပဲချားတယ်ပြီးတော့အဖွဲ့တိုင်းကခွန်တွေကိုတစ်နှစ်ပြီးတစ်နှစ်တိုးတိုးကောက်တယ်အရင်ကကျွန်တော်တို့တသိန်းပေးရတယ်တဖွဲ့ကိုခုဆိုရင်နှစ်သိန်းတောင်းတယ်မပေးလို့လည်းမရကျွန်တော်တို့အရန်ခက်ခဲပါတယ်
ပြီးခဲ့တဲ့မေလ10ရက်ကလည်းကုတ်ခိုင်မြို့အဝင်မှာ KIA တပ်ဖွဲ့ကစောင့်ဆိုင်ပြီးကားသမားတွေကိုတားဆီးဆက်ကြေးကောက်ခံနဲ့ဆောင်ရွက်ပေးပြီးမေလ15ရက်နေ့အပြီးချိန်ဆိုတဲ့နေရာကိုလာရောက်ပေးချဖို့ပြောတယ်လို့မန္တလေးမူဆယ်ကားသမားတဦးကပြောပါတယ်ကားအကြီးအသေးလိုက်စက်တသိန်းခန့်နေ9သိန်းအထိတောင်းခံနေတယ်လို့သူကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကချင်လွတ်လပ်ရေးတပ်မတော်ကပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်အခုကောက်တာတော့အဲကျွန်တော်တို့တရားဝင်ကောက်တာရှိပါတယ်အဲကျွန်တော်ကတက်ဆိုင်ရာဌာနတွေကောက်တာရှိပါတယ်ဒါပေမဲ့တွေ့မှာဘယ်လောက်ကောက်မှာဘယ်လိုကောက်မှာဆိုတဲ့အပိုင်းကတော့လက်တွေ့မှာတာဝန်ထမ်းဆောင်နေတဲ့ကျွန်တော်တို့ဝန်ထမ်းတွေနဲ့အဓိကဆိုင်တာဖြစ်ပါတယ်အဲကျွန်တော်တို့လည်းအဲ့ဘက်ကအခြေအနေကတည်စီကတော့ကျွန်တော်လည်းအဲဘာမှတတိငါတော့မရဘူးအဲကြောင့်အဲ့ဒါအဲရှော့ပေးတာဒီအဲဘယ်လိုကောက်မဲ့ပုံစံတရားတော့သူတို့ဒီလက်တွေ့ပိုင်းမှာပဲဆိုင်ပါတယ်ကျွန်တော်တို့မူပေါ်နေတဲ့ဆိုင်တာမဟုတ်ဘူ
းအလားတူအဲ့ဒီလမ်းပိုင်းမှာစစ်ဝတ်စုံအစင်းရောင်နဲ့ရှမ်းစကားပြောပြီးစောင့်ဆိုင်းအခွန်တောင်းခံတာတွေရှိနေတယ်လို့ဝတ်စုံမှာအဖွဲ့အစည်းတစ်စိမ့်မရှိတာကြောင့်ဘယ်အဖွဲ့လဲဆိုတာတိကျမသိရဘူးလို့ဒေသခံတွေကပြောပါတယ်ရှမ်းပြည်မြောက်ပိုင်းနမ်ခမ်းနဲ့ရွှေလီဒေသမှာမနစ်ကနောင်ပိုင်းမှာ TNL ကနေဆက်ကြီးကောက်ခံလို့ဈေးတွေပိတ်ပြီးစန့်ကျင်ကန့်ကွက်မှုတွေပြုလုပ်ခဲ့ပါတယ
်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ကရင်ပြည်နယ်မြောက်ရီမြို့နယ်ဒေဘောဘူးကျွာမှာရှိတဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုမေလ18ရက်နေ့မှာနယ်မြေခံကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL ပူးပေါင်းတပ်ဖွဲ့တို့ကတက်ရောက်သိမ်းပိုင်နိုင်ခဲ့ပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်ဟောင်းဒေါက်တာအေးဆန်းကိုရာထုနဲ့လုတ်ပိုင်ခွင့်ကိုအသုံးပြုပြီးစီးပွားရေးလုပ်ငန်းရှင်တွေစီကနေငွေကြေးရယူသုံးစွဲခဲ့မှုနဲ့စွပ်စွဲခံရပြီးအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှငငအယအမှုကုန်းမှုအတွက်စိတ်မရောဘဟုအကျဉ်းထောင်အထုတရားရုံးကနေထောင်ဒဏ်20နှစ်ထပ်မံချမှတ်လိုက်ပါတယ်
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မကအမီပ
ါ VOA American တိုင်းရဲ့တောက်ကြမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့မနက်ခင်းအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေကပါရုပ်သံအဖြစ်နဲ့ကြည့်ရှုလို့ရအောင်တင်ဆက်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါမယ
်။ယူကရိန်းနိုင်ငံမာရီယိုပိုစစ်ကမ်းမြို့ကရုရှားတပ်တွေအဝိုင်းခံနေရတဲ့အဇော့စတာတပ်မဏိစစ်ရုံတွေကယူကရိန်းစစ်သားနောက်ထပ်ရာနဲ့ချီးပြီးလက်နက်ချခဲ့တဲ့အတွက်ဒီသတင်းပတ်ထဲမှာလက်နက်ချသူစုစုပေါင်း1930ရှိသွားပြီလို့ရုရှားကာကွယ်ဝင်ကြီးဌာနကကြေညာပြီးနေမှာပြောပါတယ်။ရုရှားရဲ့သတင်းထုတ်ပြန်မှုကိုယူကရိန်းအာဏာပိုင်တွေကတော့အတိမပြုသေးပါဘူး။ဆွီဒင်နဲ့ဖင်လန်နိုင်ငံတွေ NATO စစ်မဟာမိတ်အဖွဲ့ရဲ့ဝင်မောင်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလှိုင်လဲစွာကြိုဆိုလိုက်ပါတယ်။သူတို့ဟာ NATO အဖွဲ့ဝင်ဖြစ်ဖို့အတွက်လိုအပ်ချက်တိုင်းနဲ့ပြည့်မီတဲ့နိုင်ငံတွေဖြစ်ပါတယ်လို့ဆွီဒင်ဝင်ကြီးချုပ်ဖင်လန်သမ္မတတို့နဲ့အတူပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာသမ္မတဘိုင်ဒန်ကပြောဆိုလိုက်တာပါ။ယူကရိန်းကိုနောက်ထပ်အကူအညီဖြစ်တဲ့ဒေါ်လာဘီလျံ40ထပ်ပြီးပေးဖို့အမေရိကန်အထက်လွှတ်တော်ကချက်တပရီနေမှာတခဲနဲ့အတီးပြုတ်ပေးခဲ့ပြီးသမရအတီးပြုတ်လက်မှတ်ရေးထိုးဖို့ပါတင်သွင်းလိုက်ပြီးဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာစားအုပ်စီထုတ်လုပ်မှုနဲ့ဈေးနှုန်းတွေမှာတိုးတက်မှုတွေရှိလာတဲ့အတွက်တစ်လကြာပြည်ပပို့ခွင့်ပိတ်ထားတာကိုပြန်ပြီးရုပ်သိမ်းတဲ့အကြောင်းချက်တပရီနေမှာကြေညာပါတယ်။တနင်္လာနေ့မှာပြည်ပတင်ပို့မှုတွေပြန်ဆမယ်လို့လည်းသမရဂျိုကိုဝီဒိုတို့ကပြောပါတယ်။အင်ဒိုနီးရှားကပြည်ပတင်ပို့မှုကိုတားမြစ်လိုက်တဲ့နောက်မှာစားအုပ်စီဈေးကလည်း200ရာခိုင်နှုန်းဈေးတက်သွားတာဖြစ်ပါတယ
်။တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပြီးအတန်လွတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကော့ခ်နဲ့ဇူဘဲအတာရတူဖြစ်ကြပါတယ်။ဒီမနေ့ VOA အစီအစဉ်တွေကို Light 24 40 51နဲ့ Line လာမီတာ190တို့အပြင်VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူပူးရဲတင်ဆက်ပေးနေတာပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကခင်မောင်ဆိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.